Welcome to the Voice of America in Burmese.
Tonashima khmyar. Washington DC ga ni American Pyo Su myo lo Washington DC ga ni VOA Myanmar ban yauk tan season ne ko tai yai thau le pei ba de.
လာမယ့်ရွေးကောက်ပွဲမှာပြန်ရွေးခံဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့သမ္မတဘိုင်ဒန်ကဒီမိုကရက်လွှတ်တော်အမတ်တွေကိုစာရေးသားအသိပေးပါရယ်။အိန္ဒိယဝန်ကြီးချုပ်ရဲ့နှစ်ရက်တာရုရှားခီးစဉ်စတင်နေပါပြီ။တန်လွင်မြဝန်းကရေကာတာစီမံကိန်းကြောင့်ဒေသအတွင်းဌာနေ၅မြို့စိတ်တွေထိခိုက်နိုင်တယ်လို့ထိုင်းသိပ္ပံပညာရှင်တွေကသတိပေးပါရယ
်။အဲ့ဒီလိုထိတိုင်းရောက်သတင်းနဲ့ပြင်းရန်ကုန်ကဝင်းရောက်ဟာကူးဆက်မှုအခြေအနေကျင်းတိုင်းသားတွေနေထိုင်တဲ့နေရာတချို့မှာစစ်တပ်တိုက်ခတ်မှုကြောင့်ရာသားသိမ်းဆုပ်မှုထိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တဲ့အိမ်မင်းကျမ်းဖက်တာနဲ့ဆက်ဆက်လူသိမ်းမှုသတင်းစားတဲ့ဆောင်းပါးတွေကိုနားဆင်ကြပါပါ။ဒါပြင်အမေရိကန်မှာပွဲရလို့ရှိရင် Green Card ထုတ်ပေးမယ်ဆိုတဲ့ Trump ရဲ့မူဝါဒပေါ်ပြင်းတဲ့ Ukraine ပေါ်ကြုံနေရတဲ့တောက်ရည်တန့်အခက်အခဲအကြောင်းတွေကိုလည်းကြည့်ရှုကြပါမယ်။အပတ်စဉ်စီစဉ်မှာတော့ Interview စီးပွားရေးလူမှုရှုခင်းတို့ကိုရှုစားရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနားလည်အောင်တင်ပြပါဦးမယ်။
ကာဇာစစ်တီးတဲ့အစ္စရေးကစစ်စင်ရေးတွေတိုးချဲ့လာတာနဲ့ထောင်ပေါင်းများစွာသောဒေသခံတွေကိုနေရာရွှေ့ပြောင်းခိုင်းတာဟာအဖြစ်ကရစရေးဆွေးနွေးပွဲအပေါ်ဆိုးရတဲ့တည်ရောက်မှုတွေရှိလာနိုင်တယ်လို့ဟာမတ်စ်တို့ကသတိပေးလိုက်ပါတယ်။အဖြစ်ကရဆက်ပြီးတော့အပြန်လန်အဖြစ်ဟာမတ်စ်တို့လက်ထက်ကတစ္ဆခံတွေပြန်လို့ပေးနိုင်ရေးတွေ့ဆုံဆွေးနွေးမှုတွေပြတ်သွားရင်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့အစ္စရေးစစ်တပ်မှအပြေအဝအတောင်းရှိတယ်လို့ဟာမတ်စ်တို့ရဲ့ထိတ်တန့်နိုင်ငံရေးကောင်းဆောင်အစ္စမေးဟန်နီယေရဲ့သတင်းလာနေထုတ်ပြန်ချက်မှာပြောထားပါတယ်။ကိုလာရှိလာပြီဖြစ်တဲ့ဂါဇာစစ်ပွဲမှာအပြစ်ခံရဆက်နိုင်ဖို့အချင်းယူဆွေးနွေးမှုတွေမှာကွာဟာချက်တွေနှက်ပါလာကြောင်းတစ်ဖက်ပြောဆိုချက်ထွက်လာပြီးရက်ပိုင်းအကြာမှာပဲဟာမတ်စ်တို့ရဲ့ကြေညာချက်ထွက်လာတာပါအပြစ်ခံရဆက်ရေးဆွေးနွေးမှုတွေကိုတော့ဒီသတင်းမှနောက်မှမှပြန်လဲစတင်မယ်လို့တော့ခန့်မှန်းရပါတယ်ဟာမတ်စ်တို့ဘက်ကတော့စစ်ပွဲတွေအဆုံးသတ်သွားအောင်ဂါဇာကနေအစ္စရေးတပ်တွေလုံးဝဆုတ်ခွာသွားဖို့လိုလားနေပါတယ်အစ္စရေးဘက်ကလည်းပါလက်စတိုင်းစစ်သွေးကြအုပ်စုကိုအမြင့်ပြတ်မချေမုန်းနိုင်ခင်စစ်ပွဲကိုအဆုံးမသတ်နိုင်ဘူးလို့ပြောဆိုထားပါတယ်မြောက်အတ္လန္တိတ်စစ်စာချုပ်နေတိုးရဲ့85နှစ်မြောက်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီသတင်းမှကျင်းပပါရယ်နေတိုးမဟာမိတ်အဖွဲ့ရဲ့အင်အားပုံမတောင်းတင်လာပြီးတော့အာယုံစူးစိုက်မှုတွေအားကောင်းလာပေမဲ့လို့လဲအဖွဲ့ရင်းမှာရောပြင်ပကချိန်ချောင်းမှုတွေနဲ့ပါတပြိုင်တည်းရင်ဆိုင်နေရတာဖြစ်ပါရယ်ရုရှားရဲ့ယူကရိန်းကြည်ကြော်စစ်တရုတ်နိုင်ငံရဲ့ရန်လိုတဲ့လောရတွေတိုးလာတာနဲ့ကာဇာဒေသအထက်ကအစ္စရေးဟာမတ်စစ်ပွဲစတဲ့ပဋိပက္ခတွေတာမကပဲနေတိုးအဖွဲ့ဝင်အဓိကနိုင်ငံတချို့ကသူတို့ရဲ့မဟာမိတ်နိုင်ငံတွေအပေါ်ကာကွယ်ပေးမယ်ဆိုတော့ဂရိကဝတ်တွေဟာလည်းမေခွန်းထုတ်စရာအကြောင်းအရာတွေဖြစ်လာနေတာပါနေတိုးရဲ့အင်အားအကြီးမားဆုံးမဟာမိတ်အမေရိကန်နိုင်ငံရဲ့သမ္မတဂျိုးဘိုင်ဒန်ဟာလည်းသူ့ရဲ့ပြင်ဖက်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပါမလားဆိုတော့မသေချာမေးရမှုတွေလည်းရှိနေပါတယ်သမ္မတဟောင်းထရမ့်ကနေတိုးအဖွဲ့အပေါ်အယုံကြည်နေသူဖြစ်ပါတယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံရေးပြဿနာတွေအပေါ်ပြည်တွင်းပြည်ပစိုးရိမ်မှုတွေရှိနေချိန်မှာဥရောပနိုင်ငံတွေဘက်မှဆိုရင်လည်းလက်ရရင်ဝါရီတွေလှူကြိုက်များလာတဲ့ပြဿနာတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာပြန်လည်အရွေးခံဖို့အခိုင်အမာဆုံးဖြတ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီမိုကရက်လွှတ်တော်အမတ်တွေကိုတနင်္လာနေ့မှာစာရေးသားပေးပို့ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လက်သလောစကားစစ်တော်ဘက်မှာကောင်းကောင်းမဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘေးထွက်ထိုင်မဲ့ဖို့ဆိုပြီးတော့ပြောဆိုနေတာတွေရပ်ပစ်ဖို့အချိန်တမင်းလို့လည်းသူကပြောပါတယ်။အသက်80နှစ်အရွယ်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေရန်နာလိုက်ဖို့လူသိရှင်ကြားပြောဆိုနေကြတဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေလည်းတိုးလာနေတာပါလူသိရှင်ကြားမဟုတ်ပဲနဲ့အလားတူအမြင်သဘောထားတွေကိုပြောဆိုနေကြတာတွေလည်းအတော်များများရှိနေပါတယ်ဂျွန်29ရက်နေ့ကကျင်းပတဲ့ထရမ့်နဲ့စကားဆစ်ထုတ်ပွဲမှာတော့ရုပ်ရောအသံမှာပင်ပန်းနွားနယ်နေပုံရတဲ့သမ္မတဘိုင်ဒန်ကသူ့ရဲ့အတွေ့အထိနှင်းမျောသွားတာကိုအကြိမ်ကြိမ်တွေ့မြင်ခဲ့ရတာပါသမ္မတဘိုင်ဒန်ကတော့အနန္တသကိုးရှင်ဖျားသခင်ကသာလင်ရွေးကောက်ပွဲကနေသူ့ကိုမောင်းထုတ်နိုင်မယ်လို့ပြောပါတယ်သတင်းဌာနတွေမှာထင်ကြီးပေးပြောဆိုနေရတဲ့ရှိနေပေမဲ့လည်းဒေါ်နယ်ထရမ့်ကိုအနိုင်ရဖို့ဒီရွေးကောက်ပွဲကိုအဆုံးထိအောင်ရှင်ပြိုင်သွားမယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ပါတီရဲ့တခုတီးတော့အလုပ်ကတော့ထရမ့်ကိုအနိုင်ရဖို့ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8433ည လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနေ့ရက်တာခီစဉ်နဲ့ရုရှားနိုင်ငံကိုတနင်္လာနေ့ကရောက်ရှိပါတယ်ယူကရိန်းကိုရုရှားတို့ကျူးကျော်စစ်စတင်ခဲ့တဲ့နောက်ပိုင်းသူ့ရဲ့ပထမဆုံးရုရှားခီးစင်လည်းဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရေရှည်မဟာမိတ်နိုင်ငံဆက်ဆံရေးတွေရှုပ်ထွေးခဲ့ရပြီးတော့အိန္ဒိယရဲ့ရန်ဖက်တရုတ်နိုင်ငံနဲ့ရုရှားတို့ကြားပိုးမိုနှိစက်သွားစေခဲ့တာပါ။တနင်္လာနေ့ညမှာတော့ဝန်ကြီးချုပ်မိုဒီကိုသမ္မတပူတင်ကညစာနဲ့တီးခင်းအခါမှာဖြစ်ပြီးအင်္ဂါနေ့ကျရင်တော့ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ဦးဆောင်မှုအောက်မှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအိန္ဒိယဘက်ကရှုံချပြစ်တင်တာမျိုးရှောင်ရှားပြီးတော့ညံ့ညံ့ရေးအရအပြေရှားဖို့လိုကြောင်းကိုတော့အလေးပေးပြောဆိုခဲ့တာပါဝန်ကြီးချုပ်မိုဒီဟာရုရှားကို2019ခုနှစ်ကနောက်ဆုံးသွားရောက်ခဲ့တာဖြစ်ပြီးနိုင်ငံအရှေ့ပိုင်းဗလာဒီဗော့စကော့ခ်စိတ်ကမ်းမြို့မှာကျင်းပတဲ့ညီလာခံတစ်ခုတက်ရောက်ပြီးတော့သမ္မတပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်အိန္ဒိယဟာရုရှားရဲ့အဓိကကုန်သွယ်ဖက်နိုင်ငံဖြစ်သလိုအိန္ဒိယအတွက်ကတော့ရုရှားကအကာအကွယ်ရေးလက်နက်တွေကိုထောက်ပံ့ပေးနေတာဖြစ်ပါတယ်ပြစ်စ်ကြဖြတ်ရွေးကောက်ပွဲမှာမဲရက်လက်တွေကွဲပြီးတော့အစိုးရအဖွဲ့အတွင်းဖျို့ဖျက်ဖြစ်နေတဲ့အတွက်ဝန်ကြီးချုပ်ရဲ့နှုတ်ထွက်စာကိုသမ္မတအမနျူအယ်မက်ခရွန်ကလက်မခံဘဲနဲ့ယာယီဆက်လက်တာဝန်ထမ်းဆောင်ပေးဖို့ပန်ကြားထားပါတယ်။ကြဖြတ်ရွေးကောက်ပွဲမှာလက်ဝဲလက်ရနဲ့အလဲလက်ပါတီတို့ကြားမဲရက်လက်တွေကွဲနေပြီးတော့ဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်တဲ့မဲအများစုမရခဲ့ကြပါဘူး။သမ္မတမက်ခရွန်ကကြဖြတ်ရွေးကောက်ပွဲကျင်းပရင်ပြင်သစ်ပြည်သူတွေကြားရှင်းလင်းပြတ်သားတဲ့အချိန်အခါတစ်ခုထွက်ပေါ်လာမယ်လို့ယူဆခဲ့တာပါ။ဒါပေမဲ့လည်းအိုလံပစ်အားကစားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှကျင်းပတဲ့ကြဖြတ်ရွေးကောက်ပွဲမှာဆန့်ကျင်ဘက်ရဲလာတွေတာထွက်လာခဲ့တာပါလိုအပ်ရင်တာဝန်ဆက်လက်ထမ်းဆောင်သွားပါမယ်လို့ပြောဆိုထားတဲ့ဝန်ကြီးချုပ်ဂေဘရီယယ်အဒယ်ကတနင်္လာနေ့မှာပဲနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့ခုနှစ်လကမှဝန်ကြီးချုပ်ဖြစ်လာတဲ့အဒယ်ကိုနိုင်ငံရေးနိုင်ငံတည်ငြိမ်သွားတဲ့အထိတာဝန်ထမ်းဆောင်ပေးဖို့သမ္မတမက်ခရွန်ကချက်ချင်းပဲပန်ကြားခဲ့တာဖြစ်ပါတယ်ကြဖြတ်ရွေးကောက်ပွဲကျင်းပဖို့သမ္မတမက်ခရွန်ရဲ့အဆိုမြတ်ချက်ကိုဝန်ကြီးချုပ်အဒယ်ကတဘောမတူကြောင်းတနင်္ဂနွေနေ့မှာပဲရှင်းရှင်းလင်းလင်းပြောဆိုထားတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တန်လွင်မြစ်ထဲကနေထိုင်းနိုင်ငံအတွင်ပိုင်းထဲအထိပင်မြစ်ထဲကိုရေတွေလွှဲပို့တဲ့အခါမျိုးရင်းမဟုတ်တဲ့ကျူးကျော်ငါမျိုးစိတ်တွေဝင်ရောက်လာတာကြောင့်ရောမျိုးပီစာတွေရောထွေးသွားနေတာကြောင့်မှမြစ်ထဲကမျိုးရင်းငါးကောင်ရေကျဆင်းသွားမှာကိုကျွမ်းကျင်သူတွေစိုးရိမ်နေပါတယ်။တန်လွင်မြစ်ဝါမှာတည်ထားတဲ့နတ်မြောင်ကြီးကသာစီမံကိန်းအတွက်တန်လွင်မြစ်ထဲကရေကူဗမီတာ 1.8 ဘီလီယံလောက်အထိပင်မြစ်ထဲကိုလွှဲပို့ရမှာဖြစ်တဲ့အတွက်မြစ်ကြောတစ်လျှောက်ကငါမျိုးစိတ်ပေါင်း68ရာခိုင်နှုန်းလို့ရရှင်သာရေးချိန်ချောက်မှုတွေဖြစ်လာနိုင်တယ်လို့မတ်ဂျိုတက်ကတော်ကငါလုံငန်းဇီဝပေဒပညာရှင်အပီနန်ဆွာနာရတ်ကတင်းငွေနေနေကပြောဆိုကြောင်းဘန်ကောက်ပို့သတင်းစာကြီးမှာရေးပါတယ်တန်လွေမြစ်ထဲကရေနေတတဝါမျိုးစိတ်အတော်များများရဲ့ဇီဝဗေဒနဲ့အပြုအမူတွေကိုအပြည့်အဝနားမလည်နိုင်သေးပဲငါအများစုကဥချဖို့ရွှေ့ပြောင်းသွားလာတတ်တဲ့အတွက်ရေကာရာစီမံကိန်းကြောင့်ငါတွေဥချနိုင်ရေးထိခိုက်လာနိုင်တယ်လို့လည်းအပီနန်ကထောက်ပြပါတယ်ဒါအပြင်မျိုးရင်းမဟုတ်တဲ့ကျူးကျော်ငါမျိုးစိတ်တွေလည်းရေကာသားတွေကနေတဆင့်ရောက်လာတတ်တဲ့အတွက်မြစ်အတွင်းကဂေဟဗေဒစနစ်တွေပြောင်းလဲသွားနိုင်တယ်လို့လည်းမစ္စတာအပီနန်ကသတိပေးပြောဆိုခဲ့ပါတယ်
နောက်ခင်းနောက်ဆုံးအသတင်းတွေကိုနန်းလောင်ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ရန်ကုန်တိုင်းတွင်းမှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်သူတွေအထွေများလာလို့ရက်ွက်တွေမှာအတိပေးလိုက်လံစောနေတယ်လို့လူမှုကူညီရေးအသင်းတွေကပြောကြပါတယ်ပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပေါ်တဲ့ရက်ွက်တွေကအခြေခံပညာသင်ကျောင်းတွေမှာတော့ chlorine ဆေးရီခတ်နေတယ်လို့သိရပါတယ်ရန်ကုန်ကပေးဖို့တဲ့သတင်းကိုမတ်သိန်းကြီးထိုက်ပြောပြမှာပါ
ရှန်ကုန်တိုင်းမှာပြီးခဲ့တဲ့ဇွန်လအစပိုင်းကတည်းကဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပြီးလူနာတွေရှိခဲ့ပြီးဇွန်လခုန်ပိုင်းမှာတော့တာကေတာမြို့နယ်အပါအဝင်အရှေ့ပိုင်းခရိုင်မြို့နယ်တချို့မှာပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပွားတဲ့လူနာတွေဆေးရုံတက်ရောက်ခဲ့တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်တာဂီတာမြို့နယ်မှာဝမ်းပြက်ဝမ်းလျှော်လူနာတွေအတွက်ယာယီဆေးခန်းဖွင့်ထားပြီးအဲ့ဒီမှာပဲကုသပေးနေတယ်လို့လူနာတွေကိုကူညီပို့ဆောင်ပေးနေတဲ့တစ်ထူပါယုံရက်ကွက်ကတင်ခါရဝိမုတ်တိလူမှုကူညီရေးအသင်းဝင်တဦးကပြောပါတယ်
။ကျွန်တော်တို့ရက်ကွက်မှာဒီနေ့ဆိုတယောက်မှမရှိဘူးရှင့်။အရင်ရက်တည်းကဝမ်းပြက်ဝမ်းလျှော်ဖြစ်တာတွေကလည်းအကုန်လုံးကိုယာယီဆေးခန်းသူတို့လုပ်ပေးထားတယ်။အဲ့ဒီဆေးခန်းမှာပဲ စေးသွင်းပါသွင်းနဲ့အကောင်တက်ပါလို့အိမ်လေးပြန်ပို့ထားပါရဲ့ရှင့်ကျမတို့ဒီကြောက်ကတော့ကျမတို့စတုစားတဲ့အချိန်မှာ6ရောက်အဲ့6ရောက်လုံးအကုန်လုံးကအိမ်မှာရွက်ပြန်ရောက်ကုန်ညာအရာကြီးစေးကမ်းပါပဲသူစေးသွင်းပါသွင်းနဲ့ညနေပေါင်းတဲ့ခါကျတော့အကောင်အိမ်ပြန်ပို့လေတက်ပါလို့ပေါ့နော်
မိုးရသည့်ကာလမှာဖြစ်ပွားမှုများနိုင်တဲ့ပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါလက္ခဏာတွေကအရေဝမ်းအသွားများတာ၊အော့အန်နာ၊နှလုံးခုန်မြန်နာနဲ့အရေပြားကျုံ့ဆန့်နိုင်အားလျော့နေလာတာအပါအဝင်မျက်တွင်းခြံ့ဝင်ပြီးခရင်ရှာနဲ့နှက်ခမ်းတွေခြောက်တွေ့တာ၊ကြွက်တက်တာနဲ့သတိလစ်တာဖြစ်ပါတယ်ဝမ်ပြဝမ်ရှော့လူနာတွေအတွေ့များထတဲ့တာကိတမြို့နယ်မှာတော့မိုဟင်းကားနဲ့အတုပ်ဆောင်အပြင်တရေစာရောင်းတဲ့ဆိုင်တွေကိုယာယီပိတ်ခိုင်းထားတယ်လို့သိရပါတယ်
။အထူးပိုင်းတွေရောဟိုလူကြီးလမ်းကြောင်းတွေရောဆင်းလာပြီးတော့အကုန်လုံးတော့ဟိုစစ်ဆေးနေတာပေါ့နော်စစ်ဆေးတဲ့လူအပ်တာတွေကိုပေါ့ညွန်ကြားတယ်ပေါ့နော်ကျမတို့ကတော့လူကြီးပိုင်းကကျမရေးဌာနနဲ့အဲဒီတောင်ရှက်လူရအကူအညီတောင်းလို့ဆေးပိုင်းအောင်လို့ကျမတို့ဖွဲ့ရတောင်းယူလိုက်ပြီးတော့သူပါအောင်တရက်ခွက်လုံးပေါ့အကုန်လုံးလိုက်ခဲ့တယ်ဒီနေ့ဆိုရင်အခုကျွန်တော်တို့ကြောင်းနေသူပါအောင်နဲ့မှကြောင်းလေးကြောင်းရှိတယ်မူလာန်း3ကြောင်းအထက်တန်းတစ်ကြောင်းအဲကြောင်းနေရဲ့ရေအုပ်ကန်မျိုးကိုရင်းစေးလိုက်ခတ်တယ်ပဲရှင့
်ဝမ်ပြဝမ်ရှော့ယောဂအဖြစ်များလာလို့တချို့မြို့နယ်တွေမှာတော့ကျူတင်အတီပင်းနှုတ်ဆော်တာတွေလှုပ်ဆောင်နေတယ်လို့လူမှုကူညီနေသူတွေကပြောပါတယ
်ဟုတ်တော့ရင်းမမတော့လို့မျိုးဖြစ်တဲ့လူနာတော့ထွက်တယ်ဗျာဒီလိုယောဂရှင်တော့သိရင်သွားခြင်းလို့ကအခုတက်တောင်းတဲ့လူတွေလည်းမရှိသေးဘူးအဲ့လိုဖြစ်တာလည်းမစားသေးဘူးကျွန်တော်ပြောပါတယ်မတူရင်းနေပါရမတူဒီကျမကြီးကချမှတ်ထားတဲ့အတိုင်းပဲပေါ့မှာစာမစားမိနေဟိုတို့အိမ်သားသွားပြီးတိုင်းဟိုလက်ကိုသိကြသွားဆေးဘူးပေါ့နော်ပြီးတော့တို့ဟိုပေါ့ဒီအနီးနားမှာပဲပဲကိုယ်ကပြီးအဲတယောက်ကဒီယောဂဖြစ်ပြီဆိုရင်ရေသုံးရေတွေကိုကလိုရင်းထည့်ပြီးတော့မှသုံးဖို့အတွက်ပြီးတော့ဟိုရေကိုလည်းကျိုပြီးမှကျိုချက်ပြီးတော့မှတက်တော့ဖို့တော့အဲအဲ့လိုမျိုးလေးတော့အခုသမိုင်းရတဲ့စော်ပေးတာကြီးရကြအကုန်လုံးလေ
ဝမ်ပြဝမ်ရှော့ယောဂဖြစ်ပွားပြီးရန်ကုန်တိုင်းနဲ့ကဆေးရုံတွေစီရောက်လာတဲ့လူနာဒီအပိုင်းနဲ့မှာတရားဝင်ခြင်းရှိတယ်လို့သိရပါတယ်။ယောဂလက္ခဏာတွေပြလာရင်အမြန်ဆုံးကုသမှုခံယူဖို့နဲ့ယောဂမဖြစ်ပွားအောင်ကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုလည်းလိုက်နာကြဖို့တာဝန်ရှိသူတွေကလိုက်လံအသိပေးနေကြပါတယ်ရှင
်။မတ်သိန်ကြီးတိုက်ပြောပြခဲ့တာပါ။အခုတော့ကျွန်တော်တို့တိုက်ပွဲတွေပဲလက်ကြအောင်ပါကျင်းတိုင်းသားတွေနေထိုင်နေတဲ့နေရာတချို့မှာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်လို့လေကြောင်းကတိုက်ခိုက်လို့ဂျွန်လအတွင်းအရက်သားတွေအသေးပြောက်ရှိခဲ့တယ်လို့ကျင်းမျိုးသားစီယုံတပ်မဟာ3တောင်ဝင်ရှိသူတွေကပြောပါတယ်ဒီသတင်းကို VOA သတင်းတော်အေးမကအခုလိုသတင်းပေးပို့ထားပါတယ
်ကျင်းမျိုးသားစီယုံတပ်မဟာ3ထိတ်ချုပ်နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်တွေမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်ဘုံကျဲခဲ့တာတွေကြောင့်ဂျွန်လာထဲမှာပဲလူဒရာစင်ကျော်တေဆုံးမှုတွေရှိတယ်ဆိုပြီး KNU တပ်မသုံးနယ်မြေကြောက်ကြီးမြို့နယ်ကတာဝန်ရှိသူတွေကဆိုပါတယ်ဒေသခံတွေကတော့ကြောက်ကြီးနဲ့မုံမြို့နယ်တွေမှာတေဆုံးသူတွေကတစ်လအတွင်း20နီးပါးအထိရှိခဲ့တယ်ဆိုပြီးပြောပါတယ
်ကြောက်ကြီးထဲမှာ10ယောက်ကျော်သေတယ်မှာတိုက်ပွဲလည်းမကြည့်ဘူးမှာတိုက်ပွဲမကြည့်ပါနဲ့သူကယူရတယ်ဟိုပဲသူကလက်နဲ့ချင်းအထူးထဲနေတယ်ဖြစ်နေတယ်စစ်ကောင်စီအနောက်ကနေဆိုကျွန်တော်တို့ဒီညောင်လေးမင်းခရိုင်ချူးမျိုးနဲ့ပတ်ချတယ်ပေါ့မှာချူးနဲ့တော့နေရည်ပေါ့ဟိုကတော့မုံမျိုးနဲ့ထဲမှာတော့နောင်ချူပေါ့နောင်ချူကြည့်ရမှာနှစ်ယောက်သေးတယ်ပေါ့အဲ့ဒါဂျွန်လာထဲမှာပဲ
တိုက်ပွဲတွေမရှိပဲလက်နဲ့ကြီးတွေနဲ့နေတိုင်းပြစ်ခတ်နေတာကြောင့်ရွာအနီးတဝိုက်မှာလောက်ကင်စားတော့လို့မရကြောင်းအများအတန်းစစ်ဘေးရှောင်နေရတယ်လို့လည်းပြောပါတယ်အခုဆိုရင်စစ်ကောင်စီတပ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုဇက်တိုက်လုပ်နေတယ်လို့လည်းပြောပါတယ
်အဓိကတော့အများအားထုတ်နေတာအခါလေးက26လေးကဒါတိုင်းပဲနေ့စဉ်မပြတ်ပဲထုတ်နေတာဦးနောက်ပိုင်းဆိုဦးစဉ်ဦးကလေးက60လို့ကာမရာ3လို့ရ9လို့ကာမရာ20လို့တက်ဝဲမကြည့်ပါနဲ့လက်နက်ကြီးနဲ့ဦးကသူတို့ပါဦးကတ်ထုတ်နေရောရွာထဲမှာလူတွေကမနေရတော့ဘူးကသိနေလူတွေသိကုန်အောင်မှာအကုန်လုံးကြောက်ကြီးအရှိတ်ပကြအနောက်ပကြပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာကို
အဲ့ဒီတက်တွေကလက်နက်ကြီးနဲ့အလုံးရေတရားကျော်ပစ်ခတ်မှုတွေကြောင့်ဒေသခံတွေသေဆုံးရတာဖြစ်တယ်လို့လည်း KNU ကတော့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာညောင်လေးပင်ခရိုင်တွင်းမှာစစ်ကောင်စီရဲ့တပ်စခန်း10ခုထဲမှနဲ့လက်လွတ်ဆုံးရှုံးခဲ့ရတာတွေကြောင့်တိုက်ပွဲတွေလည်းပြင်းထန်ခဲ့ပါတယ်အဲ့ဒီဒေသမှာနှစ်ဖက်တိုက်ပွဲတွေကြောင့်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ပါဒေသခံပြည်သူတွေရွာလုံးကျွတ်နေပါထွက်ပြေးနေရသလိုသုံးနှစ်အတွင်းမှာစစ်ဘေးရှောင်ပြည်သူ4,900ကျော်ထိရှိလာခဲ့ပါတယ်ရှင
်ဆက်လက်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအမျိုးသမီးပေါ်အသက်သေဆုံးတဲ့အထိအိမ်တွင်းအကြမ်းဖက်တိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားတဲ့အမှုကိုတင်ပြခြင်းပါတယ် Lion Battalion Commando Sejongani Tan Ye Beku, Lue Pyong Pigede, Sister to Sister, Mutami Pega, Biovade. Dilu Lue Pyong Muma Tan Ne Jasop Taka Pao Wing Kuni Pigede Lule Subade. Dijang Trin Pibuja Piso Nanawa, Biopia Pimaba.
Tan Yeta Pega Lucinere, the Yakan Pitugo, Tan Ne Jasong Takunine, Lion Battalion Commando Sijang Sigani, Tan Tawan Shidurego, Chulaila Kunaniga, Lue Up Behebare, Lion Battalion Commando Sijang Sigani, Mesa Yeskama and Ankerelo, Timuma, Tisongu Amutami Dre, Kuni Sawya Benide, Sister to Sister, Amutami Pega, Mate Taga Piovare.
ဒီလက်နက်ကရင်ဖွဲ့စည်းရဖြစ်နေတဲ့ဒီရဲဘော်တယောက်ဖြစ်နေတယ်နောက်ပြီးတော့ခမကလည်းလိုင်အောင်ဗက်တယ်လီယံဘက်မှာကြောင်းနေရေပေါ့နော်ကြောင်းနေရေဆိုတဲ့အခါကျတော့ကျွန်တော်ကနည်းနည်းတတိထားရေပေါ့နော်ကျွန်တော်ညီမတွေပါမှုတော့လုပ်ထားတဲ့ sister to sister နောက်ဆုံးတော့ပြီးတော့တရားခံလွှဲပြောင်းယူတဲ့အချိန်အထိကိုထိုင်းရှင်နေအဖွဲ့တွေမေရိုစီကန်ကဒီကျမကြီးဘက်ကသူတို့ဘက်ကအဖွဲ့တွေကဘယ်သူမှတရားခံအောင်လိုက်ပြီးတော့တာဝန်ယူပြီးတော့မထုတ်ပေးတဲ့အတွက်ကျွန်တော်တို့တော်တော်တိုင်ပတ်ခဲ့တယ်နောက်ဆုံးမတတ်နိုင်တဲ့ဆိုကျွန်တော်စစ်သားတို့စစ်သားညီမတွေပဲကားတစ်စီးနဲ့ကျွန်တော်တို့ဖွားတယ်သွားပြီးတော့တရားခံအောင်နောက်ဆုံးဟိုဘယ်သူမှလာမယူပေးတ
ဝင်ဆွေမျိုးတွေထုတ်ယူနိုင်ဖို့ဥပဒေအရဆောင်ရွက်နိုင်ဖို့အတွက်တန်ယုံကိုဆက်သွယ်ပါဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကစာထုတ်ပြန်ထားပါတယ်တည်ဆုံးသူဟာတော်လိုင်းရဲ့အဖွဲ့အစည်းနဲ့ဆက်ဆက်တူဖြစ်နေတာကြောင့်ဒီလိုတန်ယုံကထုတ်ပြန်ချက်အပေါ်ဆက်သွယ်ဆောင်ရွက်ဖို့ကိုမိသားစုအနေစိုးရိမ်နေပါတယ်မဲဆောက်စေယုံကြီးကလည်းတန်ယုံရဲ့ခွင့်ပြုချက်မရှိရင်အလောင်းကိုထုတ်မပေးနိုင်ဘူးလို့ပြောလာတဲ့အတွက်ရှုပ်အလောင်းတကြိုနိုင်ရေးကိစ္စခက်ခဲနေဆဲဖြစ်တယ်လို့မှတ်ထိတ်ထားကပြောပါတယ်
တရားစွဲဆိုအထက်ဆိုချက်ကိုကြည့်ပြီးတော့တည်ဆုံးသူရဲ့ body ကတတိယဖြစ်နေလို့အမလားမလို့အမလားကိုတရားရုံးကပြန်ကြားတဲ့ဟာကိုကျွန်တော်တို့တစ်ဆက်ဆောင်ရမယ်အခြေအနေဖြစ်နေပါတယ်။အဲ့ဒါပြီးရင်တော့ကျွန်တော်တို့ဟို body ထုတ်ယူဖို့မိသားစုလာနိုင်မှုဆိုပေနီးတွေကျွန်တော်တို့လုပ်နိုင်မလဲဆိုတဲ့ဟာတော့နောက်တစ်ဆင့်ကျွန်တော်တို့ထပ် try ရမယ်ပေါ့နော်။နောက်ပြီးတော့အခုအဲ time မှာတန်ယုံကလည်းကျွန်တော်တို့စီဟိုဘောထုတ်ပြန်ချက်လုပ်ထားပြီးကျွန်တော်စီလည်းဆက်သွယ်ထားတယ်။ဆက်သွယ်ထားပြီးတော့ဒီကဲကဲရှင်မိသားစုပေါ့နော်။တက်တာသူမိသားစုရဲ့ contact တွေတောင်းဆိုတောင်းလာနေပါတယ်ကြုံရတယ်ပေါ့နော်။ကျွန်တော်တော့ဟိုမိသားစုကလည်းမြင်ပါပါဆက်သွယ်ခြင်းဆက်သွယ်လာပါလိမ့်မယ်ဆိုတဲ့ပုံစံနဲ့တော့ကျွန်တော်ကတော့ဘေးအောင်ကကျွန်တော် source မှန်တယ်များအကုန်လုံးကျွန်တော် cover လုပ်ထားတယ်ပေါ့နော
်လွန်ခဲ့တဲ့3လကျော်ဧပြီလနေ့ရက်နေ့ကမဲဆောက်မြို့မှာရှိတဲ့ခင်မုန်းစီကိုလာတဲ့မြန်မာအမျိုးသမီးကိုအမျိုးသားဖြစ်သူကမျက်နာကိုလက်သီးနဲ့ချက်ပေါင်းများစွာထိုးခဲ့တာကြောင့်တေဆုံးခဲ့တာလို့အသည့်တပ်တွေကဆိုပါတယ်ဒဏ်ရာတွေကိုကုသဖို့မဲတော်စေကန်းကနေတဆင့်မဲဆောက်စေယုံကြီးတက်ဆေးယုံအထိရောက်ခဲ့ပြီးနောက်ဆုံးမှာတော့တက်ဆေးယုံမှာတည်ဆုံသွားခဲ့တာဖြစ်ပါတယ
် VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြ бя နေတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာ3ပြည့်ကျပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခုတော့နိုင်ငံတကာအရေးတွေဘက်ကိုလှည့်ချင်ပါတယ်လာမယ့် November American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမယ်သမ္မတဟောင်း Donald Trump က American ပြည်တော်စုမှာဘွဲရသွားသူတွေကိုအမြဲတမ်းနေထိုင်ခွင့် Green Card ထုတ်ပေးမယ်ဆိုပြီး Podcast Interview တစ်ခုမှာရွေးကောက်ပွဲအကြောင်းမဲဆွဲခဲ့ပါတယ်ဒါကလက်တွေမှာဘလောက်များဖြစ်လာနိုင်ရရှိပါတယ်မြမចောင်းသားတွေရဲ့အမြင်ကိုမခင်တွေကမေးမြန်းစူးစီးထားပါတယ
်အရင်ကဒေါ်နယ်ထရန့်ရဲ့မူဝါဒတွေကိုကြည်ရင်ရွှေပြောင်းအခြေချနေထိုင်သူတွေပေါ်တင်းကျပ်လေးရှိပြီးသူသာရွေးကောက်ပွဲပြန်နိုင်ခဲ့ရင်အထောက်ထားမဲ့နေထိုင်သူတွေကိုစံချိန်တင်ပြန်ဖို့မယ်ဆိုပြီးအမြဲတမ်းပြောနေတာပါဒါကြောင့်နိုင်ငံတကာចောင်းသားတွေကိုဘွဲရပြီးချိန်မှာနေထိုင်ခွင့်ပေးဖို့ဆိုတာကထူးခြားနေပြီးသူ့ရဲ့မူဝါဒအပြောင်းအလဲဖြစ်သုံးသက်ပြောဆိုလာကြပါတယ်။ Trump ရဲ့ပြောဆိုချက်တွေလက်တွေဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီး Washington DC က Georgetown တက္ကသိုလ်မှာမဟာရန်တက်နေတဲ့မြန်မာចောင်းသားတူကတော့အခုလိုမှတ်ချက်ပေးပါတယ်
။ဖြစ်လာမယ်ပဲစဉ်းစားကြည့်မယ်ဆိုရင်တော့မှဒါကသူဒီ တကယ်ကိုပေါ့နော်တော်တော်ရဲတက်တဲ့ចောင်းသားကြီးဟိုမှာ stamp လေးရှာမှရှိနေတဲ့ចောင်းသားကြီးအဲ့ထဲမှာတကယ်ဟိုတက်ကိုကောင်းကောင်းမှ grade ကောင်းကောင်းနေလည်းရနေတဲ့သူတွေအတွက်ပဲဟိုဖြစ်မယ်လို့ကျွန်တော်ထင်တယ
်တကယ်တည်းမှာလည်းအမေရိကန်ပြည်ထောင်စုတဝန်းမှာနိုင်ငံတကာចောင်းသားအရေးအတွက်က2022ခုနှစ်မှတ်တမ်းအရဆိုရင်တသန်းဝန်းကျင်ထိရှိနေလို့ဒါဟာများပြားလာတဲ့ပမာဏလို့ထောက်ပြကြတာတွေရှိပါတယ်ဒါပေမဲ့အမေရိကန်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍဟာကမ္ဘာထိပ်တန်းအဆင့်မှာဆက်ပြီးရှိနိုင်မှုအတွက်နိုင်ငံတကာကနီးပညာကျွမ်းကျင်သူလုပ်သားလိုအပ်ချက်ရှိနေတာကိုတမရဟောင်းထရန့်ကသိနာလေထားတယ်လို့ဂျော်ဂျီယာနီးပညာအင်စတီကျူမှာပါရဂူရန်တက်နေတဲ့ကိုမိုးကျော်သူကထောက်ပြပါဗျ
။ Formal လည်းပြီးတာဒီ PhD ရှိတယ်မှာဆိုတဲ့ကျောင်းသားတွေသူလိုအပ်တယ်။ပတ်စုံအမေရိကန်ရဲ့ဟို science set တိုင်းပေါ်ကြည့်ဖို့သိပ္ပံနဲ့နီးပညာပိုင်းကြည့်တဲ့အခါမှာ PhD Masters ကျောင်းသားတွေအမေရိကန်အဲ့တော့အာနေဂျက်ရှင်ဆိုတော့လူတိုင်းပြည်ရယ်ဘယ်မှာပေါ့နော်ဘယ်စတဒီဆိုတော့ကြည့်လိုက်လုံးဝအကုန်လုံးနေတယ်လို့ကျွန်တော်ပြရတယ်ထောက်ပြရလိမ့်မယ်အဲကျွန်တော်ကိုယ်တိုင်လည်းအတန်းတန်းယူပြရယ်အဲ့မှာကျွန်တော် discuss ဆိုရယ
် PEW သုတေသနအဖွဲ့ရဲ့2024ခုနှစ်ဧပြီလကအစီရင်ခံစာတစ်ခုမှာဆိုရင်လည်းဖွင့်ပြပြီးချမ်းသာတဲ့ဒီမိုကရေစီနိုင်ငံအများစုပါတဲ့OECD 38နိုင်ငံကအထက်တန်းကျောင်းသားတွေကြားနှိုင်းယှဉ်လေ့လာချက်မှာဆိုရင်အမေရိကန်ကျောင်းသားတွေဟာသင်္ချာဘာသာရဲ့မှာအဆင့်28မှာပဲနေနိုင်ပြီးတော့သိပ္ပံပါဆိုလို့ရှိရင်လည်းအဆင့်12မှာပဲရပ်တည်နေနိုင်တာကိုတွေ့ရပါတယ်ဒီလိုလိုအပ်ချက်တွေရှိနေလို့ပညာတတ်ဘွဲ့ရတွေကိုဆွဲဆောင်နိုင်မဲ့လူမှုကြီးကြပ်ရေးမူဝါဒတွေပြောင်းဖို့လိုတဲ့အပြင်ရွေးကောက်ပွဲနီးပြူဟာအရာထရန်အနေနဲ့နိုင်ငံတကာကျောင်းသားတွေကိစ္စထည့်သွင်းပြောဆိုလာတာတွေရှိပေမဲ့လက်တွေမှာတော့အမြဲတမ်းနေထိုင်ခွင့်လို့ခေါ်တဲ့ green card ထုတ်ပေးတဲ့အထိဖြစ်ဖို့ဆိုတာဟာခက်ခဲနိုင်တယ်လို့ကိုမိုးကျော်သူကရှုမြင်ပါတယ်
။ Trump နေနဲ့ကျောင်းနှစ်ခုဖြစ်သွားပြီ။တစ်ဖက်မှာကျောင်းသူရဲ့အားပေးတဲ့လူတွေ top constituency ကိုသူပြီးဆိုရမယ်။တစ်ဖက်မှာကျောင်းသူ realistically သူ president ဖြစ်သူဘယ်လောက်ရွေးကောက်ပွဲမှာလုံးလုံးတကယ် reality ချဲအခါမှာ reality ရောက်တဲ့အခါမှာသူလို့လို့ရမယ်သူက trauma ဝင်သူကနှစ်ခုဖြစ်နေအခုလက်ရှိမှာတော့သူကတော့ပြောမှာပဲဒါပေမဲ့တကယ်တမ်းဖြစ်ခဲ့တော့ရှိတော့သူဘယ်လိုမှလုံးမှာမဟုတ်ဘူးဘာလို့ဆိုတော့သူ့ကိုဒုက္ခပေးလိမ့်မယ်သူရဲ့ဒီ anti immigrant republican ဟာတော့ဒုက္ခလုံးဝပေးလိမ့်မယ
်တမရဟောင်းထရန့်ဒီလိုပြောပြီးမကြခင်မှာပဲရွှေပြောင်းအခြေချသူတွေကိုစန့်ကျင်ရေးလှုပ်ရှားကြတဲ့အဖွဲ့တချို့က American media တွေမှာဝေဖန်လာတာတွေလည်းတွေ့ရပါတယ်Georgetown တက္ကသိုလ်မှာမဟာရန်တက်နေတဲ့မြန်မာကျောင်းသားကိုရွှေရဲဟန်ကတော့ဘလို့ပဲဖြစ်ဖြစ်အမေရိကန်နိုင်ငံအတွင်းမှာကျောင်းလာတက်တဲ့ကျောင်းသားတွေကို green card ထုတ်ပေးမဲ့လမ်းကြောင်းတစ်ခုပို့တိုးလာမယ်ဆိုရင်မြန်မာနိုင်ငံကကျောင်းသားတွေအတွက်အကျိုးရှိတယ်လို့ပြောပါတယ်ပြည်သူရေးရမူဝါဒဘာသာရဲ့အထူးပြုပါရဂူပွဲလေ့လာနေသူကိုမိုးကျော်သူကလည်းလို့ဒီလိုလုံနိုင်မယ်ဆိုရင်အမေရိကန်လူထုအတွက်ရောနိုင်ငံတကာကကျောင်းသားတွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးရှိတဲ့ကိစ္စလို့သူကထောက်ပြပါတယ
်အဲ့ဒါအားသာချက်ကပေါ့ဒီ diversity တို့အဲ့ဒီဟိုသူမျိုးစုံလာပြီး contribute လုပ်လို့ရအဲ့လားတော့အားသာချက်ရှိရပေါ့ဘလောက် percentage ရှိ GDP percentage contribute လုပ်လဲဆိုကျွန်တော် report တစ်ခုဖတ်နေရ2019ခုနှစ်ကတည်းကပေါ့ဟာ tax alone နဲ့2 billion နဲ့ 2 to 3 billion ish တော့ရမယ်ဒီအဲ့ဒီဟိုပေါ့ဒီ H1B visa worker ရဲ့တော့ပေါ့နော
် American အစိုးရကထုတ်ပြန်တဲ့စာရင်းမှာဆိုရင်လည်း2022 2023ပညာသင်နှစ်မှာနိုင်ငံတကာကျောင်းသားရိစီကတဆင့်ရတဲ့ဝင်ငွေဟာဒေါ်လာဘီလီယံ40ကျော်ရှိခဲ့တာပါအလုတ်အကိုင်ပေါင်း4သိန်းနီးပါးကိုလည်းဖန်တီးပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တဖက်မှာလည်းတမရဟောင်းထရန့်ဟာသူတမရအဖြစ်တာဝန်ယူစဉ်ကတောင်ကျွမ်းကျင်လုပ်သားတွေအတွက်ထုတ်ပေးခဲ့တဲ့ H1B visa ကို2018ခုနှစ်က24ရာခိုင်နှုန်းခေါ်ယူခဲ့ရာကနေ2019ခုနှစ်မှာ27ရာခိုင်နှုန်းအထိသာခေါ်ယူခဲ့တာပါထရန့်မှာဒီလိုမှတ်တမ်းတွေရှိနေလို့ဒုတိယကြိမ်တမရအဖြစ်ရွေးချယ်ခံရဖို့အတွက်ရွေးကောက်ပွဲနီးလာတဲ့အချိန်မှာပြောလာတဲ့သဘောထားတွေကလက်တွေ့မှာတကယ်ရောဖြစ်နိုင်မှာမလားဆိုတဲ့အပေါ်မဟာဝဲကျောင်းသားဖြစ်တဲ့ကိုရွှေရဲဟန်ကလည်းတန်တရားရှိနေပါတယ
်သူကအဲ့လိုမျိုးရှေ့မှာဟိုအလုံး green card ထုတ်ပေးမှလို့ပြောခဲ့ပေမဲ့ဟိုသူ့ရဲ့ပြောရေးဆိုခွင့်ရှိသူကနေပြီးတော့သာပြန်ပြီးတော့ fucking process တွေကို implementation လုပ်မယ်ဟာမတ်တောက်ခံသူတွေ communist တွေကိုသူပေးမှမဟုတ်ဘူးလို့တကယ်ကို the most high scale labor တွေကိုပဲပေးမှပါဆိုတော့သူတို့ပြန်ထုတ်ပြန်တာရှိရောလေအဲ့တော့အာတရားကသူတို့ green card ထုတ်ပေးမယ်ဆိုရင်တော့မှတော်တော်လေးကိုနှဲပါတဲ့ပမာဏပဲဖြစ်နေတယ်လို့ကျွန်တော်ကတော့ယူဆပါတယ်
တဖက်မှာလည်းဆီယာနာသိမ့်မှုနောက်ဆက်တွဲပညာရေးနဲ့အလောက်ကင်ခွင်လန်းတွေရှားပါလာနေတဲ့မြန်မာနိုင်ငံကလူငယ်ပညာတတ်လေးတွေအတွက်အမေရိကန်ပြည်ထောင်စုမှာနေထိုင်အလောက်လောက်ကင်ခွင့်ရမယ်အခွင့်အရေးကမျှော်လင့်စရာဖြစ်နေလို့အမေရိကန်ရွေးကောက်ပွဲနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကသူတို့ဘဝရှေ့ရည်မှန်းချက်ပန်းနိုင်တွေနဲ့ဒိုက်ရိုက်ဆက်ဆက်နေကြတယ်လို့မြန်မာအကြောင်းသားအတိုင်းဝိုင်းကယူဆထားကြပါတယ်ရှင်
စစ်ပွဲ၃နှစ်ထဲရောက်ရှိလာနေတဲ့ကာလအတွင်းယူကရိန်းနိုင်ငံရဲ့ရှေ့တန်းစစ်မျက်နှာကမိုက်ခိုလိုက်မြို့မှာနေထိုင်တဲ့လူရေတန်တပွဲခန့်ဟာတန့်ရှင်းတဲ့သုံးရေမရနိုင်တာကပုံမှန်လို့ဖြစ်နေပါတယ်။ရုရှားရဲ့ကျူးကျော်စစ်ပွဲအစမှကတည်းကရုရှားတပ်ဖွဲ့တွေကရေဖြန့်ဖြူးရေးစနစ်ကိုဖျက်ဆီးခဲ့တာကြောင့်ပါ။လီဇာဘက်ကလက်စ်တရင်ပေပိုချက်ကိုဟောက်ဆာကတင်ဆက်ပေးပါပါ။
ယူကရိန်းတောင်ပိုင်းမှာရှိတဲ့ရှေရန်စစ်မျက်နှာထက်ကမြို့တစ်မြို့ဖြစ်တဲ့မီကိုလိုက်မြို့စီကိုခီးတယ်များစားတောက်တုံရီတွေကိုထရမ့်ကာယထားနဲ့တယ်ဆောင်နေတာပါစစ်ပွဲတတရနှစ်ရောက်လာတဲ့အချိန်မှာတော့အခုလိုပုံစံဟာရေကိုပုံမှန်တယ်ဆောင်တဲ့နီလန်တစ်ခုဖြစ်လာခဲ့ပါတယ
်ဒီမြို့တွေကလူတိုင်းကျမတို့ကိုသိနေကြတော့ကျမတို့အလာကိုစောင့်နေကြတာပ
ါယထာမောင်းသူရီစာတန်ချီကိုကဒေသခံတွေတောက်တုံရီတွေတယ်လာတဲ့ယထာကိုစောက်ဆိုင်နေကြတဲ့အကြောင်းကိုပြောပြပေးသွားတာပါကိုင်းထားရောက်မဲ့အချိန်ကိုစောက်ဆိုင်နေတဲ့လူတန်းကြီးကစင်မီတာလောက်ရှည်လျပြီးလူတန်းကလည်းရေပုံလွတ်တွေကိုကိုင်းဆောင်ထားကြပါတယ
်။လူတွေဟာဒီအချိန်နဲ့မှနေသားကြနေပါပြီ။လူတန်းကဒီဟာကိုပုံမှန်လို့ဖြစ်နေပါပြီ။စိတ်မကောင်းစရာပါ။လူကြီးရောလူငယ်ရောအဲ့ဒီရေကိုအဆင်မပြတ်ခိုက်ယူနေကြပါတယ
်။တမ်ချီကိုကဒေသခံတွေအခုလိုရေရိုက်ယူနေတဲ့အခြေအနေတွေကိုပြောပြပေးသွားတာပါ။မီကိုလိုက်မြို့ဟာလူဦးရေတန်းတော်အနီးပါနေထိုင်ကြပြီးတော့ရုရှားရဲ့ကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကစပြီးတောက်တုံးရေပြတ်တော့ခဲ့တဲ့မြို့တစ်မြို့လည်းဖြစ်ပါတယ
်။ရုရှားတွေဟာလူတန်းတော်လောက်နေထိုင်တဲ့ကျွန်တော်တို့မြို့ရဲ့ရေပေးဝေမှုစနစ်ကိုဖောက်ခွဲပစ်ဖို့ဆုံးဖြတ်လိုက်တာဗျ။ဒါဟာစစ်လက်နက်လိုအသုံးပြုလိုက်တာပါ
။ဘော်ရစ်တူတန်ကိုဟာတည်တည်တအထက်ကရေအာဏာပိုင်များရဲ့ခေါင်းဆောင်တူဦးလည်းဖြစ်ပါတယ်။ယူကရိန်းကတန်တူကနေပါနေထိုင်တဲ့မြို့ကိုရေပြက်လက်အောင်မြို့ရဲ့ပုံမှန်ရေဖြတ်ဝင်နေတဲ့ကွန်ရက်ကိုဖောက်ခွဲပစ်စီတာကိုစစ်လက်နက်အစ်တပွဲအုံပြုခဲ့တယ်လို့သူကပြောပါတယ်ပစ်စီသွားခဲ့တဲ့ရေဖြတ်ဝင်ရေကွန်ရက်ကိုချက်ချင်းအချိန်မီပြင်ဆင်နိုင်ဖို့ကမဖြစ်နိုင်ပါဘူးရေတွေကိုတူလောင်ထားတဲ့စနစ်အလုံးရှိတဲ့အိန်နီချင်းဒေသဖြစ်တဲ့ခါဆွန်ဒေသဟာရုရှားတွေရဲ့လက်အောက်မှာတစ်ချိန်တည်းကြားရောက်နေတဲ့အချိန်လဲဖြစ်နေတာပါယူကရိန်းတပ်ဖွဲ့များကဒေသရဲ့ရစိတ်တပိုင်းကိုရုရှားထိန်းချုပ်မှုအောက်ကနေပြန်လည်တင်ယူပြီးနောက်မှာရေဖြတ်ဝင်ရေးစနစ်ကိုပြန်လည်ပြင်ဆင်ခဲ့ပေမဲ့ရုရှားစစ်တပ်ကအဝေးကနေထပ်မံပစ်ခတ်လို့ကြာရှည်မခံဘဲပစ်စီတွားခဲ့ပါတယ
်။ကျွန်တော်တို့ရထားတဲ့မှတ်တမ်းတွေအရရုရှားတွေကလက်နက်ကြီး2ဒါဇင်ကနေ3ဒါဇင်အထိနေ့စဉ်ပစ်ခတ်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ရေတိုလောင်ထားတဲ့နေရာကနီပရိုမြစ်ရဲ့ညာဘက်ခြမ်းမှာရှိပြီးတော့ဘဲဘဲချမ်းကရုရှားတပ်တွေရှိတဲ့နေရာတွေကနေမီတာ900လောက်ပဲဝေးပါတယ်
။ရုရှားတွေရဲ့တိုက်ခိုက်မှုအခြေအနေတွေနဲ့မြေပြင်နေသားတွေကိုဒူတန်ကိုကပြောပြပေးသွားတာပါ။ရေရရှိဖို့တခုတည်းသောနီလန်ကတော့မြို့တီဆောက်ထားတဲ့မြဝါကနေရေကိုရယူပြီးတော့အသုံးပြုနိုင်ပေမဲ့အဲ့ဒီရေရဲ့အရသာကငန်းတဲ့အတွက်မိလာတက်စင်းရဲ့အတွက်ပဲတင့်တော်ပြီးတော့ပိုက်လိုင်းတွေကိုလည်းပျက်စီးစေနိုင်ပါတယ
်။ပျက်စီးနေတဲ့အပေါက်တွေကဒါဇင်နဲ့ချီရှိနေပါတယ်။အဲ့မှာရေတွေဆုတ်လိုက်တာနဲ့ရေတွေအများကြီးထွက်လာပါတယ်။
နေရာတော်တော်များများမှာအပေါက်ပြဲတွေဖြစ်နေပြီးအဲ့ဒီနေရာတွေမှာရေတွေကိုဆုတ်ထုတ်လိုက်ရင်အများကြီးထွက်လာတယ်လို့မီကိုလိုက်မြို့ရဲ့ဒုတိယမြို့တော်ဝန်ဗသလီလူခါကပြောသွားတာပါတောက်ဖို့နဲ့ချက်ပြုတ်ဖို့မြို့တော်ဝန်မှာတွင်းကလာတဲ့ရေဖြန့်ဖြူးရေးနေရာတွေတတ်မှတ်ထားပေးပါတယ်ဒီလိုရေဖြန့်ဖြူးရေးနေရာနဲ့ဝေးတဲ့အရက်တွေကိုတော့ကာယထားတွေနဲ့ရေတွေကိုပို့ပေးပါတယ
်ကျမရေတဲ့နေတာတစ်နှစ်လောက်ရှိပါပြီအဲ့ဒါနဲ့ကျမရေဆွဲတဲ့လှဲလေးဝယ်လိုက်ပါတယ်ကျမလက်တွေလည်းအရမ်းနာတယ်ရေ18လီတာလောက်ဆန့်တော့ကျမအတွက်တပတ်စာလုံလောက်တယ်လေ
ရေတွေကိုခက်ခက်ခက်ခဲနဲ့တဲယူနေရတဲ့အကြောင်းကိုဒေသခံမျိုးရမီဖြစ်တဲ့ဖက်ဖလီနာကပြောပြပေးသွားတာပါအခုဆိုရင်ရုရှားကျူးကျော်သူတွေနဲ့မနီမွေးမှာရှိနေတဲ့မြို့တော်ဟာစိန်ခေါ်မှု2ရက်ကိုရင်ဆိုင်နေရပါတယ်ပရမတ်ခုကတော့ပျက်စီးနေတဲ့ရေပိုက်လိုင်းတွေကိုပြင်ဆင်ဖို့ဖြစ်ပြီးတော့ဒိမတ်ဆွေရကနေကူညီဆောင်ရွက်ပေးနေတာပါ
သူတို့ဘက်ကပိုက်အစ်စ်တွေရေဆုပ်ဆက်တွေနဲ့အခြားအသုံးလိုတဲ့ပစ္စည်းတွေကူညီပေးတယ်လေအခုချိန်မှာဒိမတ်ရဲ့အကူအညီနဲ့ရက်ကွက်တစ်ခုလုံးမှရှိတဲ့ရေပေးဝေရေးစနစ်ကိုကျွန်တော်တို့ပြောင်းလဲအောင်လုပ်နေပါတယ
်ဒိမတ်အစိုးရရဲ့အကူအညီနဲ့ရေပေးဝေရေးစနစ်ကိုပြန်လဲလှုပ်ဆောင်နေတဲ့အကြောင်းကိုဒုတိယမြို့တော်ဝန်လူခါကပြောပြပေးသွားတာပါနောက်ထပ်ဒုတိယစင်ကော်မှုကတော့ရေတူလောင်ထားတဲ့စခန်းတစ်ခုတည်ဆောက်ဖို့ပဲဖြစ်ပါတယ်တော်ဝင်ရှိသူတွေကစခန်းဆောင်မဲ့နေရာကိုတတ်မှတ်ထားပြီးဖြစ်ပေမဲ့များပြားလာတဲ့ကုန်ကျငွေတွေကြောင့်အချိန်တစ်ခုအထိကြာမြင့်မှာဖြစ်ပါတယ်သူတို့တွေကတော့မြို့တော်ဟာပိုက်လိုင်းတွေနဲ့ရေတန့်ကိုနောက်နှစ်မှာအစောဆုံးရနိုင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ် အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးကဏ္ဍမှာဆန်နဲ့တမျိုးဩဇာစေနုံကန့်တတာရီကိုမပြောမီအင်တာဗျူးနဲ့စကြပါတယ်တစ်သုံညာနှစ်ခွန်ဆက်စီဒုတိယဆင့်ကတရုတ်နယ်စပ်ကနေမန္တလေးအထိစင်ကြံလမ်းကြီးတစ်ခုလုံးစစ်ကောင်စီလက်လွတ်ရနိုင်ပြီးစစ်မြေပြင်မှာအသာစီးရဖို့အာရမစစ်တပ်စုဆောင်ခဲ့တာနဲ့မိပညာအသက်တွေအသုံးပြုဖို့ကြိုးစားခဲ့တာအရာမထင်ခဲ့ဘူးဆိုတာကိုပြသနေတယ်လို့မြမအရေးအနိကစောင့်ကြည့်လေ့လာနေတဲ့နိုင်ငံတကာကသုတေသီတူကသုံးသပ်လိုက်ပါတယ်American Bureau of Science and Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုကိုငင်းကြားရေးကမေးမြန်းထားပါတယ
် Ongoing fighting has been brought PDF forces
အခုတစ်ဆင့်တစ်ဆက်ခွန်ဆစ်စင်အပိုင်းနှစ်လို့ဆိုရဆစ်စင်တွေကဒီ PDF ပြည်သူ့ကာကွယ်တပ်တွေကိုဆိုရင်မန္တလေးဒုတိယအခြေစုံမန္တလေးမြို့နယ်မိုင်အနည်းငယ်ကွာတဲ့အထိရောက်လာစေတာကိုတွေ့ရပါတယ်ဗျအခုအရှိန်တက်နေတဲ့ဒီဆစ်စင်တွေကဆက်လာသိမှုစန့်ကျင်ဒီလိုင်းကိုပြောင်းသွားစေနိုင်တယ်လို့ယူဆပါက
များ I would say that it's really more of the same trajectory and that you're seeing the military regime
တူညီတဲ့ပုံစံတစ်ခုကိုမြင်နေရတယ်လို့ပြောရပါမယ်စစ်ကောင်စီကတိုင်းပြည်ရဲ့အရေးပါတဲ့နေရာတွေကိုဆုံးရှုံးနေရတာကိုမြင်နေရပါလားဒီတခါတော့ရှမ်းမြောက်မှာပါအခုစစ်စင်ရဲ့လက်ရှိခြေနေကတရုတ်နယ်စပ်ချင်းရွှေဟော်ကနေမန္တလေးအထိကုန်သွယ်ရေးဈေးကြံလမ်းမကြီးတစ်ခုလုံးကိုလက်လွတ်လိုက်ရနိုင်တဲ့ရလက်မျိုးထွက်သွားနိုင်ပါလိမ့်ပြီးခဲ့တဲ့လပိုင်းတွေမှာကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်ဖို့တရုတ်နိုင်ငံကဖိအားပေးနေတာပါအဲ့ဒီချိန်တုန်းကစစ်ကောင်စီတပ်ဟာဈေးကြံလမ်းကြောင်းတစ်လျှောက်ကရေးကြီးတဲ့နေရာတစ်ခုကိုချေကုပ်ယူထားနိုင်စေလို့ပြောလို့ရပါလိမ့်အခုစစ်စင်ရေးပထမ10ရက်လောက်အတွင်းမှာတင်ဈေးကြံလမ်းတစ်လျှောက်ကနောက်ထပ်အဓိကမျိုးတွေလက်လွတ်ခဲ့ရပြီးပါပြီအရှုမျိုးလည်းကြသွားနိုင်တဲ့အနေအထားမြင်လာရပါတယ်အခုအဆင့်ကအရင်ကအပိုင်း1နဲ့မတူတဲ့စိတ်ဝင်စားဖို့ကောင်းတဲ့အချက်ကတရုတ်ဖက်နဲ့တူညီတဲ့ညှိနှိုင်းဆောင်ရွက်မှုမရှိတာပါတရုတ်ဖက်ကနိုင်ငံဖြတ်ကျော်မှုကင်းတွေနေနေရေးဆိုတဲ့ကိစ္စတွေမရှိပါဘူးဒါကြောင့်ညီနောင်ဖွဲ့တွေကအင်တန်ကိုသတိထားပြီးတော့ဒါကခံစစ်စစ်စင်တာဆိုတဲ့သဘောမျိုးပုံဖော်ဖို့ကြိုးစားပါတယ်သူတို့ပြင် MNDA ကိုကန်တက်ဆိုရင်တည်တာပါလေသူတို့ကတိတ်မကြခင်ကမှတရုတ်ကတဆင့်အင်တာနက်နဲ့လျှက်စင်မီတွေသူတို့ဒေတာမှာရအောင်ပြန်လုပ်ထားနေတာပေါ့သူတို့က hiking သဘောတူညီချက်ကိုချိုးဖောက်သူဆိုတဲ့အမည်မျိုးအဖြစ်မခံလို့ကြပါဘူးဒါကြောင့်ခန်းစစ်စစ်စီရေးကိုပဲလိုလားပါလေ MNDA ပါလာတာကသူတို့ရဲ့အမာခံနေရာတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေစစ်ဖက်ရက်ဖက်ထိခိုက်သေးဆုံးမှုတွေဖြစ်လာပြီးမှာပါအဲ့ကြမှာပေါ်ပေါ်ထင်ထင်နဲ့ဝင်လာပြီးတော့လာရှုတိုက်ပွဲမှာပါလာတာပါပြောရရင်တော့ကျွန်တော်အထင်စစ်ကောင်စီရှမ်းမြောက်ကိုထိန်းချုပ်နိုင်မှုပို့ပြီးတော့ဆုံးရှုံးလာမယ်မန္တလေးဒေသတစ်ဝိုက်အထီးဆောင်ဖြစ်လာနိုင်ပါတယ
် Myanmar military regime lose more control over northern Shan state even stemming down into Mandalay region
Do you see the scenario of China are likely to intervene ဟုတ်ကဲ့မြောင်ယူရီချင်းနေမဲ့တရုတ်ကဝန်တားမဲ့အနေထားမျိုးရောမြင်ရလားဗျ visit to ဘာလို့လဲဆိုတော့သမဟောင်းအသိစိန်ရဲ့တရုတ်ခီးစင်မှာအနောက်သိန်းစစ်ကောင်းဆောင်ကတရုတ်ကောင်းဆောင်ပိုင်းကိုသူဖြစ်ပြင်မြောက်ပိုင်းဖွဲ့တွေကိုတိစက်တားပေးဖို့သတင်းစကားပါလာမျိုးဖြစ်နိုင်တယ်လို့ဂျေစတာဝါကူတလောမှာပြောထားတာရှိပါတယ်ဘာကြောင့်လဲဆိုတော့စနိုင်ပါလေဗျ
involving the northern alliance what leads you to this assessment
you know I mean I think on the first part of the question regarding whether there would be stronger Chinese intervention.
ကမ္ဘာတရုတ်ရဲ့ဆွတ်ဖတ်မှုပူအားကောင်းလာမလားဆိုတဲ့ပထမမေးခွန်းအတွက်ကတော့ကျွန်တော်ထင်ပါတယ်ရှင်းရှင်းပြောရရင်လူငယ်တဲ့လပိုင်းတွေကိုပြန်ကြည့်မယ်ဆိုရင်တရုတ်က hiking အပြည့်ခတ်ရစေးရေးသဘောတူညီချက်တွေကိုလိုက်နာစေရုံသာမကပဲသဘောတူညီချက်ကိုအဆင့်မြင့်ဖို့တော်အားပေးကြတာပါစုဖွဲ့တွေကြားကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်နိုင်တဲ့အထိတဆင့်တက်ဖို့လိုလားနေတာပါဒါပေမဲ့ဒါကမအောင်မြင်ခဲ့ပါဘူးအဲ့ဒီဆွေးနွေးပွဲတွေကမေလတုန်းကပြတ်သွားခဲ့ပါလေဒီတော့လေတရုတ်ဘက်ကမြန်မာစစ်ကောင်စီကိုအပြစ်ဖို့ပါလေဘာလို့လဲဆိုတော့ဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးပေါ်ပေါ်ထင်ထင်ပဲစီးရေးအရာပြန်လဲစုဖွဲ့ဖို့လုပ်ခဲ့တယ်လာရှိုးတဝိုက်မှာအတင်းအဓမ္မစစ်မှုထမ်းဆင့်ခေါ်ထားတဲ့တပ်သားတွေနဲ့အင်အားဖြည့်ခဲ့တယ်အဝေးထိန်ဒရုန်းတိုက်ခိုက်ရေးအဖွဲ့တွေဖွဲ့တယ်ဟ hiking the body ကြက်ကိုချိုးဖောက်ပြီးတော့ DNLA တန်းတပ်ဖွဲ့နေရာတွေမှာသွေးရိုးဆန်းတဲ့အနေနဲ့တိုက်ပွဲအသေးစားလေးတွေဖော်ဆောင်တယ်။ဒါကြောင့်စစ်ကောင်စီကတရုတ်နဲ့သဘောတူထားတာကိုချိုးဖောက်နေတယ်ဆိုပြီး DNLA ကအကြောင်းပြလာနိုင်တာပါ။မေလာဆွေးနွေးပွဲတွေအထိစစ်ကောင်စီကလိုက်လျောပေးလို့တဲ့အရေးအယံမပြပါဘူး။ညီနောင်မမိတ်အဖွဲ့တွေအပေါ်သာစစ်ကောင်စီကပူပူပြီးတာဖိအားတွေပေးခဲ့တာတွေ့ရမှာပါ။ဒါကြောင့်ဒီဆွေးနွေးပွဲမှာတရုတ်ဘက်ကတည်သွားတယ်။ညီနောင်မမိတ်တွေကိုလိုက်လျောပေးခြင်းနဲ့ဆန္ဒမျိုးစစ်တပ်မှာမရှိဘူးဆိုတာကအဓိကအတားအဆီးဖြစ်နေတယ်ဆိုတာကိုတည်သွားပါတယ်။ဆွေးနွေးပွဲမှာအောင်မြင်တာလည်းဒါကြောင့်ပါပဲ။အဲ့ဒါတွေပြီးမှညီနောင်အဖွဲ့ကိုပို့ပြီးတော့ရန်လိုတဲ့လောက်ရက်တွေစစ်တပ်ကလှုပ်လာပါတယ်။ဒါကိုတရုတ်ဘက်ကလည်းစောင့်ကြည့်နေတယ်ဆိုတာသိကြပါတယ်။ဒီတော့တရုတ်ရဲ့ရည်မှန်းချက်ကကုန်သွယ်မှုကိုပြန်လည်စတင်ဖို့ဆိုရင်ဘာတွေဖြစ်လာဖို့လိုမလဲ။အစိုးမှာတော့ညီနောင်အဖွဲ့ကယုံကြည်လက်ခံနိုင်လောက်တဲ့လိုက်လုံမှုတချို့စစ်တပ်ကပေးလာမှဖြစ်မှာပါ။ဒါကလည်းမလွဲပါဘူး။ဒီအနေထားမှာတရုတ်ကမြေပြင်မှာစစ်တပ်ကိုနောက်ပြန်တိုက်ထုတ်နိုင်ဖို့ညီနောင်အဖွဲ့တွေစစ်စင်ရေးလုပ်ဖို့ခွင့်ပြုပေးလိုက်ပါတယ်။ဒါမှသာမြန်မာစစ်တပ်ကိုစကားပြောရင်ဟေးဒီမှာကြည့်ခင်ဗျားတို့ဒီနေမျိုးတွေကိုထိန်းထားနိုင်တဲ့စီးရေးဆွမ်းဆောင်ရည်မရှိဘူးလို့ပြောပြီးစွန့်ပွဲစကားဝန်းတွေမှာအောင်မြင်မှုရစေမယ့်ဇုံတရားအဖြစ်ကိုရလာနိုင်မယ်လို့တရုတ်ကယူဆထားပါတယ်။စစ်ကောင်စီဘက်ကကြည့်ရင်တော့ပြင်ဆင်တာတချို့လုပ်ခဲ့တာကိုတွေ့ရပါတယ်။တပ်သားတွေခေါ်ယူတာ drone ဆွမ်းရည်တွေတိစောက်တာတွေလုပ်ပါတယ်။ဒါပေမဲ့ဒါကဘာမှမပြောင်းလဲစေခဲ့ပါဘူး။ညီနောင်ဖွဲ့တွေကပဲတနေရာပြီးတနေရာချီတက်သိမ့်ပိုက်နေတာပါ။အခုဆိုရင်စစ်တပ်ကအရေးကြီးအသေးအံဖြစ်လာပြီးတော့သူတို့ဖြင့်တရုတ်ကအရင်စစ်တပ်ခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်တို့ဗကြိုမကြီးတန်းရွှေတို့နဲ့ထိတွေ့ဆက်ဆံလာပါလေ။ဒါကစစ်တပ်ကိုတရုတ်ကအချက်ပြတာပါ။ဗကြိုမကြီးမရောက်လာရင်တိုင်းပြည်ကိုတွန်းပို့နေတဲ့လမ်းကြောင်းအပေါ်တရုတ်ရဲ့စိုးရိမ်မှုတွေတိုးလာစေပါလေ။ဒီတော့တစ်ဖက်ကကြည့်ရင်တရုတ်ကစစ်တပ်ကိုပြုပြင်ပြောင်းလဲရေးစတင်ဖို့ပြောင်းလဲတချို့လုပ်ဖို့အချက်ပြနေတာပါ။အထွတ်မှာကြာရင်လည်းဗကြိုမှူးကြီးမင်းအောင်လိုင်းနဲ့စစ်ကောင်စီကတရုတ်ဘက်ကိုစီးပွားရေးရလိုက်လျောပေးမှုတွေလုပ်ပြီးအပေးအယူအဖြစ်နဲ့တရုတ်စီကအကူအညီထောက်ပံ့ပေးမှုတွေပို့ရဖို့ကြိုးစားပါတယ်။ဗကြိုမှူးကြီးမင်းအောင်လိုင်းရဲ့လက်တလောသတင်းစကားကတော့မြစ်စုံရေကာတာစီမံကိန်းပါပဲ။သူကစီးပွားရေးရလိုက်လျောမှုတွေပေးပြီးတရုတ်စီကဗျူဟာမြောင်းထောက်ခံပံ့ပိုးပေးမှုရဖို့အလဲထက်လုပ်ချင်တယ်။ to give some additional support
to the Myanmar military strategically.Based on your analysis, how do you see this Operation 1027 Phase 2?
Okay, Jason Dawa, Lila Thaja, ya soya, Sissin Yiriya, Nikong Ne, Shinne Sama, soya, Bluri Pila Nangelu, Mimalemya.
Yeah, no, I mean, I think the first thing that we're already seeing is that the military regime's efforts to turn things around on the battlefield...
But Amar Chagaro, Kugube, Mienyara, Ga, Sikongzi, Ha, Simi, Yuma, Atazi, Pianyabu, Atengarama, Tata, Te, Suzangera, Ibinyate, Ripao, Te, Wu, Chobana, Rima, Aumienbu,ကျွန်တော်ထင်ပါတယ်ဒီပထမဆနစ်ရအတွင်းမှာအဲ့ဒါကိုရှင်းရှင်းလင်းလင်းမြင်နေရပါတယ်ပြီးခဲ့တဲ့လပိုင်းတွေကိုညီနောင်မဟာမိတ်အဖွဲ့ကပုံပြီးကြိုးရှိရှိတုံးချနိုင်ခဲ့ပါတယ်သူတို့တင်ထားတဲ့ဒေသတွေမှာအုပ်ချုပ်မှုခိုင်မာတည်ဆောက်ထားနိုင်ခဲ့ပါတယ်ပိုအင်အားတောင့်တင်းလာပါတယ်လူလူကိုဝန်ဆောင်မှုတွေပိုပေးနိုင်ပါတယ်တစ်ဖက်မှာတော့စစ်ကောင်စီကဘာလုပ်လဲဆိုရင်လူတွေကိုအတင်းစစ်မှုထမ်းဆင့်ခေါ်တယ်လမ်းတွေပေါ်မှာမရမကဖမ်းခေါ်တယ်ပို့ပြီးတော့အကျင့်ပြတ်မှုတွေဖြစ်လာပါတယ်လူတွေကလက်ထိုးရပါတယ်စစ်သားတွေအစုဆောင်မခံရအောင်ငွေညစ်ခံရပါတယ်ဒါကစစ်မြေမှာအခြေအနေကိုထိရောက်မှုရှိရှိပြောင်းလဲနိုင်ဖို့အလုပ်မဖြစ်စေပါဘူးနောက်ထပ်တစ်ချက်ကစီးပွားရေးအခြေအနေကလည်းအရေးပေါ်ဖြစ်နေပါတယ်စစ်ကောင်စီကစစ်တကြားနယ်ကိုစီးပွားရေးကျဆင်းအောင်လုပ်နေပါတယ်စီးပွားရေးကျတဲမှုကိုလူလူပေါ်လက်နက်တစ်ခုတစ်ဖွဲ့အသုံးပြုနေပါတယ်သူတို့ထိန်းချုပ်နိုင်ဖို့လူလူအနေနဲ့မဖြစ်မနေအနေထားမှာသူတို့ကိုလက်ခံဖို့စီးပွားရေးကိုအသုံးချနေပါတယ်ဒါပေမဲ့တစ်ဖက်မှာလည်းစီးပွားရေးကိုတလွဲကင်တွယ်နေတာကစစ်ကောင်စီရှေ့ဆက်နိုင်ရေးအတွက်လည်းအထိနာစေမှာပါငွေကြေးပေးဖို့ကိစ္စတွေမှာပြဿနာမျိုးစုံတက်ပါမယ်ခိုင်မာတဲ့ငွေကြေးတွေကိုရယူနိုင်ဖို့ပိုခက်လာပါမယ်နောက်ဆုံးမှာစစ်ပွဲမှာကျူးလွန်မှုတွေလုပ်ဖို့တော့မှတည်တတာကိုခက်ခဲနေရင်ဆန်လာဘူးရှိပါတယ်ဒီနေရာမှာတရုတ်နိုင်ငံခန့်ခန္ဓာကပါလာပြန်ပါတယ်အခိုင်အမာကချင်မာရှမ်းမြောက်မှာပို့ပြီးတော့နေမျိုးတွေဆုံးရှုံးလာနေရင်ဘေကွန်ထုတ်လာရမှာကစစ်ဆိုးရရဲ့အတုံးဝင်မှုတံပိုးကဘာလဲဆိုတော့စီမံကိန်းကြီးတွေကိုလမ်းဖွင့်မပေးနိုင်ဘူးကုန်သွယ်ရေးမလုပ်နိုင်ဘူးနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေမနိုင်နေနိုင်ဘူးဆိုရင်ဘာလို့အတုံးဝင်အောင်လဲဒါကနေဆက်မှာစီးပွားကောင်းကောင်းမလုပ်နိုင်လို့စိတ်မရှိဖြစ်နေပြီဖြစ်တဲ့အနည်းနာကတိုင်းပြည်တွေအားလုံးကသူတို့အတွက်အရေးပါတဲ့အိမ်နီးချင်းတိုင်းပြည်နဲ့ပုံမှန်အခြေအနေဆက်ဆံရေးပြန်ဖြစ်ဖို့စစ်ကောင်စီရဲ့ရည်တည်မှုကိုမေခွန်းထုတ်လာကြပါ
Economic activity and to have normal relationships with an important neighbor
American ပြည်အောင်စုငင်းချိုင်း Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုကိုငင်းချိုင်းအေးမြင့်မြခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်အောင်ပါမြန်မာနိုင်ငံမှာစံစည်းနှုန်းကိုထိန်းချုပ်ကန့်သတ်တဲ့နည်းတူစပြေးသုံးတက်မြောစာစေနှုန်းတွေကိုလည်းသတ်မှတ်ရည်ညွှန်းစင်းနဲ့ရောင်းချနေပေမဲ့တိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့တော့သက်ရောက်မှုမရှိပါဘူး နံပါတ်ဆက်သွယ်ရေးခက်ခဲရာဒေသတွေမှာတော့တက်မြောစာအသုံးပြုနိုင်မှုရောကြစီပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ထိုက်ကအခုလိုတင်ပြထားပါတယ်
မြန်မာနိုင်ငံမှာအဓိကစဘာစီကောင်းတာကြောင့်2023ခုနှစ်မိုးရာသီစိုက်ပျိုးရာသီအတွင်းမြေဩဇာအသုံးပြုမှုတိုးလာကြောင်းနိုင်ငံတကာဆန္ဒရိက္ခာမူဝါဒ Institute IFPR ကဖော်ပြပါတယ်။ဒါပေမဲ့အခု2024စိုက်ပျိုးရာသီမှာတော့ပြည်ရင်းစံစည်းကွက်မှာတတ်မှတ်ဈေးနှုန်းနဲ့ရောင်းချဖို့စစ်ကောင်စီက PRP ဆောင်ရွက်လာတဲ့ဤသူစိုက်ပျိုးရေးသုံးဓာတ်မြေဩဇာကိုလည်းတတ်မှတ်ဈေးနှုန်းနဲ့ရောင်းချလာပါတယ်။ဒါပေမဲ့ရန်ကုန်တပ်မတ်ဈေးနှုန်းသာဖြစ်ပြီးတခြားဒေသတွေမှာတော့တပ်မတ်ဈေးနှုန်းမှာတည်ယူပို့ဆောင်ရေးဈေးစကားထပ်ပေါင်းပြီးဈေးနှုန်းပြောင်းလဲနိုင်တယ်လို့မြန်မာနိုင်ငံမြေဩဇာမျိုးစေ့နှင့်စိုက်ပျိုးရေးဆေးလုပ်ငန်းရှင်များအသင်းကဇွန်လ24ရက်နေ့မှာထုတ်ပြန်ပါတယ်။စကိုင်းတိုင်းတွင်းကတော်လန်ရေးတပ်ဖွဲ့တွေထိန်းချုပ်ရာကလေးဒေသတဝိုင်းမှာတော့ဓာတ်မြေဩဇာအသုံးပြုမှုနှစ်ပါးကြောင်းဒေသခံကိုအောင်ဆန်းလင်းက VOA ကိုပြောပါတယ်။
ဒီတော့လည်းစပြီးကလေးကအချိန်မီးပြေးရနိုင်တဲ့တင်းကျင်ပါလေတင်းရမယ်ဆိုတော့စိတ်ခံနဲ့လုခဲကြတာကျွန်တော်တို့3ရက်4ရက်လောက်ရှိနေပြီပေါ့နော်အဲ့ဒီကာလတစ်ချောက်ကတော့ကျွန်တော်တို့ဓာတ်မြောစာလည်းထူးထူးကဲကဲမလိုက်ဘူးပေါ့ဒုတိယအဆင့်တော့ရှော့ပြီးတော့ဟိုစိတ်ကိုရှော့ပြီးတော့လုံကြတဲ့သဘောပါပဲဒါပေမဲ့အဲ့ဒီရှော့ပြီးလုံတဲ့အနေအထားမှာတောင်းပင်လေဒီတာဂွန်ဝန်စာပြီးတော့ရှိနေသေးတယ်ပေါ့ကျွန်တော်တို့လေဒီကအရင်ကလို190မထွက်တော့ရင်လည်း60လောက်50လောက်ကတော့မှန်တမ်းထွက်နေသေးတဲ့အနေထားအဲ့လိုထွက်အောင်လည်းကျွန်တော်ဓာတ်မြောစာပေါ်မှာမင်းဤခူရမလို့နော်ဒါကြောင့်ဓာတ်မြောစာဒီကအကြီးကြီးမရှိဘူးစိတ်တော့မထိခိုက်ဘူးတချို့တက်နိုင်လို့အဲကျေကျပတ်ကြတာလည်းရှိတယ်အဲသူတို့လက်လန်းနေတဲ့အနေထားမျိုးလည်းရှိနေတယ်ပါ
လက်ရှိမှာတော့ရန်ကုန်မှာယူရီးယားမြေဩဇာ50ကီလိုတစ်အိတ်ကို9,300ကျပ်နှုန်းနဲ့ရောင်းချပေးမယ်။တခြားသောပစ္စည်းတွေနဲ့တွဲဖက်ဝယ်ယူရတယ်လို့ရန်ကုန်ကလေယာစိုက်ပျိုးရေးလုပ်ငန်းရှင်တချို့ကပြောပါတယ်။2023မိုးရာသီအတွက်စိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေရရှိနိုင်မှုနဲ့အသုံးပြုနိုင်မှုပတ်သက်ပြီး2024ခုနှစ်ဇန်နဝါရီလ22ရက်နေ့ကနေမတ်လ9ရက်နေ့အထိလေသမား4663ဦးကို IFPRI ကစစ်တမ်းကောက်ယူခဲ့တာပါ2023ခုနှစ်မိုးရာသီစိုက်ပျိုးရာသီအတွင်းမျိုးစာအသုံးပြုမှုတိုးလာကြောင်း2022ခုနှစ်မိုးစဘာကာလနဲ့ရှင်ရင်မျိုးစာအသုံးပြုမှုကတဧကကို54ကီလိုဂရမ်ကနေ66ကီလိုဂရမ်အထိတိုးပြီးတော့သုံးလာတယ်လို့စစ်တမ်းကဖော်ပြပါတယ်။ဒေသအလိုက်မျိုးစာအသုံးပြုဖို့လိုအပ်ချက်ကကွာခြားတဲ့အကြောင်းစိုက်ပျိုးရေးသမားတွေကပြောကြပါတယ်။ဧရာဝတီတိုင်းလိုမြင်းနုကျွန်းဒေသတွေမှာတော့ဓာတ်မြေဩဇာသုံးဖို့မလိုဘူးလို့လည်းသူတို့ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်မှာတော့ပြည်မနဲ့ကုန်သွယ်ရေးကအများစုဖြတ်တောက်နေတာပါ။ဒါပေမဲ့ဒေသတွင်းမှာတော့စံဝယ်ယူရရှိမှုကအခက်အခဲမရှိဘူးလို့ရခိုင်ဒေသခံဦးထွန်းကြည်က VOA ကိုပြောပါတယ်
။အာရခိုင်မှာကကုန်းလိုက်တဲ့နေ့ကတည်းကဒီစံဝယ်ကိုဒီအပင်ထောက်တာကိုထိန်းထားလိုက်တော့လေ။အဲစံဝယ်ကဒီရခိုင်ပြည်အပြင်ဘက်ကိုတိုက်မရောက်ဖြစ်ဘူးပေါ့။မရောက်ဖြစ်တဲ့အခါကျတော့ဒီရခိုင်ပြည်အတွက်လုံလောက်တဲ့စံကတော့ရှိပါလေ။
တော်လိုင်းရတပ်ဖွဲ့တွေထင်းချုပ်ရာကလေးနဲ့ရောဒေတာဘက်မှာလဲဒေတာရင်းဆန်လုံလောက်မှုရှိနေတဲ့အနေအထားလို့ဒေတာကအကူအညီပေးရဆောင်ရွက်နေတဲ့ကိုအောင်ဆန်းလင်းကပြောပါတယ
်။အာစောကလေးကကျွန်တော်တို့ပေါ်ချိန်ကလေးကအကယ်၍မြို့ပေါ်မှာမြို့ပြဖြစ်စီရင်းနဲ့စားခဲ့ရင်ဆောင်လာမဲ့ဆစ်ဆောင်တွေပဲကျွေးနိုင်အောင်ဆိုပြီးမှကျွန်တော်တို့ရာထားပြီးတော့တောင်ပိုင်းဒေတာပေါ့နော်။အာဆန်စပါးတွေမြို့ပေါ်လွတ်လွတ်လပ်လပ်ပြီးပို့ရောင်းတာမျိုးတားခဲ့တယ်ပေါ့နော်။အဲ့ဒီငွေတော့ကိုရောင်းခွင့်ရောင်းလို့မရှိဘူးပေါ့အဲ့လိုလေလောက်ထားခဲ့တာပါအဲ့မဲ့သူတို့မျိုးနဲ့တော့ထွက်တာဒီတော့ရှိမှာပေါ့မျိုးတို့လည်းလမ်းမမြင်တာကြီးတယ်ဒါပေမဲ့ပြောချင်တာကအဲ့ဒီကလေးကဈေးကလည်းထူးပြီးတော့ကျတယ်ပြီးတော့မရှိဘူးကျွန်တော်တို့ပုံမှန်စံတပါးဈေးနှုန်းနဲ့ပဲရှိပါဒီဟာကဒေတာတွေငန်းစာလို့တော့ပြင်လို့ရှိတယ်ဒီခါပါ
ဒါပေမဲ့နေမြေဆွတ်မှုနိုင်မှုအခြေအနေကြောင့်ဒီနှစ်စိုက်ပျိုးရာသီအတွင်းဆေးရည်ရရှိမှုကအဟန့်အတားဖြစ်စေတယ်လို့ကိုအောင်ဆန်းလင်းကပြောပါတယ်
။အဲကလေးနဲ့သံဃာကြားကပြူနဲ့ဒီတော်လိုက်ဒီသမားတွေနဲ့ဆွတ်မှုဧရိယာကြားနေရပြောလို့ရပါတော့။အဲနေမြေကူတော့ဆွတ်ထားနိုင်ကြပြအဲ့ခက်တာညောင်းရင်းပေါ်ကျွန်တော်တို့မိုးရွာပြီးဆိုတစ်နှစ်တစ်နှစ်ရည်ရည်ရည်လာကောင်းအောင်ကောင်းကြရ
ရင်းမြောင်းဆဲတာလို့ရင်းမြောင်းလိုက်တာလို့တောက်တာကျူတာဖွာတာလို့လုပ်ကြတယ်ဒီနေ့အဲ့လိုသွားလို့မယ့်နေရာမှာသူတို့ရဲ့နောက်ဆက်မှုကြီးရှိနေတာလေထွန်ဆက်စိုက်ပျိုးရှိသိမ်းဆက်စက်မှုဝန်ဆောင်မှုတွေအသုံးပြုနိုင်မှုကနှစ်ထောင်နှစ်ဆက်နှစ်ခုနှစ်ကအခြေအနေနဲ့ဒန်းတူလောက်ရှိပေမဲ့နှစ်ထောင်နှစ်ဆက်သုံးခုနှစ်အတွင်းမှာတော့ကုန်ကျစရိတ်ကအလွန်အမင်းတိုးလာတယ်လို့နိုင်ငံတကာစ
ါပြီးဒါဆိုရင်42ရာခိုင်နှုန်းထိတိုးလာတာလို့လည်းစစ်တမ်းကဖော်ပြပါတယ်။မြို့ကောင်မြို့သားအသုံးပြုနိုင်မှုက2023ခုနှစ်အတွင်းနိုင်ငံတော်မှာ56ရာခိုင်နှုန်းကနေ61ရာခိုင်နှုန်းထိတိုးလာတယ်ဆိုပေမဲ့ပြည်ပကဒေသတွေမှာတော့ရော့ကျခဲ့ကြောင်းလည်းအစင်ခန်းစာကထောက်ပြပါတယ်။လေယာလုံတာငှက်ရန်ကဟာ2023ခုနှစ်ကတဦးကို9000နီးပါးရှိခဲ့တယ်လို့အစင်ခန်းစာကဖော်ပြပါတယ်။ဒါပေမဲ့လက်ရှိမှာတော့ရန်ကုန်မှာလေယာလုံတာကဈေးနှုန်းကတဦးကို12000ကနေ10000ခွဲအထိရှိနေပြီးနေရီမှာတော့10000ကျော်ဈေးပေါက်တယ်လို့လေယာစိုက်ပျိုးရေးလုပ်ငန်းရှင်တွေကပြောကြပါတယ
်။မတ်တင်ထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်။အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်အမေရိကန်နိုင်ငံအခြေစိုက်ပညာရေးပရာဟိတအဖွဲ့တစ်ခုကအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကျန်းဖိုင်ခိုင်တဲကဒုက္ခသည်စခန်းတစ်ခုမှာမြန်မာနိုင်ငံကကလေးငယ်တွေအတွက်ချောင်းဖွင့်ထားပါတယ်လေငယ်တွေဒုက္ခသည်ဖြစ်နေပေမဲ့ပညာရေးအဆက်ပြတ်မသွားရအောင်ချောင်းဖွင့်ပေးတာနဲ့ပတ်သက်လို့ Hope for Tomorrow မနက်ဖြန်အတွက်မျှော်လင့်ချက်အဖွဲ့ကိုထူထောင်သူ Justin Tang ကိုမဆုမြတ်မှုကမင်းများတင်ပြထားပါတယ်
မြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတွေခိုးလုံနေကြတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကဒုက္ခသည်စခန်းတစ်ခုမှာအမေရိကန်အခြေစိုက်ပညာရေးပရဟိတအဖွဲ့ဖြစ်တဲ့ Hope for Tomorrow ကမူလရန်ကြောင့်တခုဖွင့်ထားပါတယ်ချမ်ဖိုင်ခရိုင်ဇိုသေးကျေးရွာရဲ့မှာမူဂျိုကနေပြီးတော့မှ9ရက်အထိပညာသင်ကြားပေးနေတဲ့အကြောင်းဖြစ်ပါတယ်အဲ့ဒါကြောင့်ဒီကြောင်းဖြစ်လာဖို့အတွက်ဘလောက်စူးစမ်းခဲ့ရတယ်လဲဘလို့ဘာသာရပ်တွေကိုသင်ကြားပေးနေတယ်လဲဆိုတာကို Hope for Tomorrow ကိုတည်ထောင်သူ Justin Tan ကိုမေးကြည့်ထားပါတယ
်လွန်ခဲ့တဲ့တစ်နှစ်တုန်းကကျွန်တော်အဲ့ဒီမီဇိုရမ်ပြည်နယ်ကိုကျွန်တော်သွားခဲ့တယ်အဲ့ဒီသွားတဲ့ချိန်မှာအစပြတ်မှဆက်ဆိုရဲဟိုကမ့်တနေရာမှာသူတို့လူရေ200ကျော်ရှိတယ်မြန်မာပြားနေစစ်ပီးချောင်းနေပေါ့เนาะ200ကျော်ရှိတယ်အဲ့ဒီထဲမှာကလေးလူငယ်တွေက50ကျော်ရှိတယ်ဆိုတော့အဲ့ဒီနေမှာကျွန်တော်တွားရောက်တဲ့ချိန်မှာပါကင်တရားဝကျွန်တော်ပြောရယ်ပေါ့เนาะသူကသူ့ရဲ့သမီးအားခုဆိုလို့ရှိရင်တော့9နှစ်ကျော်နေပြီဒါပေမဲ့အဲ့ဒီ9နှစ်သမီးလေးကကာကြီးကအခွေးလဲမဖတ်တတ်ဘူး1 2 3လဲမကောင့်တတ်ဘူး ABC လဲမဖတ်တတ်ဘူးပေါ့နော်အဲ့တော့ကြောင့်သူအရန်စိတ်ပူတဲ့အကြောင်းကိုကျွန်တော်ပြောတယ်ဆိုတော့ကျွန်တော်မိတယ်အော်ဒီပြည်နယ်မှာသူတို့ကြောင်းတက်ခွင့်ရှိတယ်မလားဒီအစိုးရနေပေါ့နော်ကြောင်းတက်ခွင့်ပြီးတယ်မလားလို့မိတဲ့ချိန်မှာသူတို့ကတက်ခွင့်တော့ရှိတယ်သူတို့ကအရန်မြို့နဲ့ဝေးနေတဲ့ခါကျတော့ transportation မရှိတော့ကြောင်းမတက်နိုင်ဘူး3နှစ်နေပါရှိနေပြီ covid နဲ့ပေါင်းလို့ရှင်လို့ကျွန်တော်ပြောတယ်ပေါ့နော် so at that moment I don't know how to feel you knowကျွန်တော်မြန် US မှာစာရောက်တဲ့ချိန်မှာလည်းအရန်ဒုက္ခတွေရှိအကြီးကြီးမားမားကြုံခဲ့တယ်လေနော်ဆိုတော့အပြစ်မဲ့ကလေးတွေသူတို့ရဲ့အမားတခုမှမပါဘဲနဲ့သူတို့ရွေးချယ်တဲ့လားမဟုတ်ဘဲနဲ့ပေါ့နော်ဒီလိုမျိုးပညာရေးမတင်ရဘဲနဲ့သူများနိုင်ငံမှာနေတဲ့အရာကိုကျွန်တော်တွေ့တဲ့ချိန်မှာ it broke my heart အရန်တို့စိတ်ထိခိုက်တယ်ပေါ့နော်အဲ့တော့ကြောင့်ကျွန်တော်ဒီကိုပြန်လာပြီးတော့ကျွန်တော်တို့ယုံကနေပေါ့နော်ကျွန်တော်တို့ကြောင်းဖွင့်နိုင်ဖို့အကြိုးစားတယ်နေလာနေရှာတယ်အဲ့ဒီချိန်မှာကျွန်တော်တို့ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျွန်တော်အမအရင်နဲ့အကိုရင်းလို့ချီရတဲ့ဘူဒေါ်နင်တန်ခင်လို့နဲ့ဘီလင်ဒါချင်တို့မိသားစုကျွန်တော်ဖုန်းလမ်းဆက်တယ်ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်မှရတော့မယ်ဒီကလေးတွေက3နှစ်ရှိတော့မယ်ကြောင်းမှတက်နိုင်တာပေါ့နော်အဲ့တော့ကြောင့်ကျွန်တော်တို့ယုံကနေလိုအပ်သမျှအကုန်လုံးစီစဉ်မယ်ဒါပေမဲ့ပတ်စံထုတ်ပေးပါလို့ကျွန်တော်တို့အကုန်ကြီးလမ်းတောင်းတယ်အဲ့ခါမှာတို့ကပတ်စံထုတ်ပေးပြီးတော့ဒီနှစ် 2023 April လနေ့အခုကြောင်းစတက်ပါပြီတို့ကြောင်းမတက်တာ3နှစ်ရှိပြီဒါပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့ပထမအောင်ဆုံးတို့ကြောင်းပြန်တက်တာဖြစ်ပါတယ်မိဘတွေလည်းမျက်ရည်တွေကျပြီးတော့ပေါ့နော်ဘယ်လိုပြောမလဲအရင် PT1 တာဖြစ်နေတဲ့ဟာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဇုတ်တဲ့ရွာမှာကျွန်တော်တို့မြန်မာပြကလေးလေးတွေတက်ကြောင်းဖွင့်နိုင်ပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ဒီဒုက္ခတွေရှိတဲ့အိန္ဒိယမှာဒီကြောင်းဖွင့်ရတာကိုဆိုတော့အိန္ဒိယဘက်မှာရောဒီကြောင်းဖြစ်လာဖို့အတွက်ဘယ်လောက်စ조사ခဲ့ရလဲရှင
်အဓိကတော့ curriculum ပေါ့နော်ကျွန်တော်တို့စာတင်မဲ့ဘာသာရပ်တွေတော့နည်းနည်းအခက်အခဲရှိရပါဆိုတော့ကျွန်တော်တို့တင်ပြချင်တဲ့ဟာနဲ့သူတို့တင်ဖို့လိုတဲ့ requirement တွေကနည်းနည်းအခက်အခဲကြုံတဲ့အချိန်ရှိရပေါ့နော်ဘာလို့ဆိုတော့သူကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကချင်းစာလဲတင်ချင်တယ်မြန်မာစာလဲထည့်ချင်တယ်ပေါ့နော်အဲ့ဒါတော့နည်းနည်းအခက်အခဲတော့ရှိတယ်ဒါပေမဲ့ကျွန်တော်တော့တွေ့တဲ့အချိန်မှာကလေးတွေတွတ်တော့ကိစ္စမရှိဘူးပမာလိုလဲနားလဲတယ်ချင်းလိုလဲနားလဲတယ်မီဇိုလိုရဲ့အိန္ဒိယဟင်ဒီဒီလဲရောပြီးတော့ပေါ့နော်တင်ကြနည်းနည်းတော့သူတို့ဥနောက်တော့ရှုပ်မယ်ပေါ့နော်ဒါပေမဲ့ကလေးတွေဆိုတော့စင်ပြီးပါတယ်တကယ်အကြောင်းပုံမှန်လိုလုပ်တဲ့ခါကျတော့နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့အလုံးစ조사ကြတဲ့ဆရာဆရာမတွေလည်း they work double and working really hard ဆိုတော့အရင် simply ပါတယ်ဟုတ်ကဲ့
နောက်အခုလက်ရှိကဒီကျောင်းမှာမူကြိုကနေပြီးတော့မှ၅ရက်အထိသင်ပေးနေတယ်ပေါ့လေဆိုတော့အဓိကသင်ပေးနေတဲ့ curriculum ဆောပြောတဲ့ curriculum သင်ရိုးကကြတော့ရောဒီအိန္ဒိယနိုင်ငံရဲ့သင်ရိုးကိုအဓိကအခြေခံပြီးတော့သင်ပေးနေတာပါလားရှင်
အဓိကတော့ကျွန်တော်တို့ဟုတ်တယ်အဲ့ဒါတော့သူတို့ပြည်နယ်က requirement ဆိုတော့မြန်မာအိန္ဒိယ curriculum တုံးနေဒါပေမဲ့အဲ့ဒီအပြင်ကျွန်တော်တို့မြန်မာစာထည့်တယ်ကလေးတွေတော့မြန်မာစာထည့်တယ်ပြီးချင်းဘာသာလည်းထည့်တယ်ပြီးလို့ရှိရင်ဒီက US မှာကျွန်တော်တို့အသုံးပြုတဲ့တခြား extra curriculum လေးတွေပေါ့နော်သူတို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးဖို့ရအတွက်မြန်မာပြည်မှာတိတ်မတုံးသေးတဲ့ဟာအိန္ဒိယမှာတိတ်မတုံးပြီးသေးတဲ့ဟာတွေကိုထည့်ပြီးတော့ပေါ့နော်အကောင်ဆုံးဘာသာရပ်ဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်သူတို့နေတဲ့နေရာကတော့ဒုက္ခသစ္စာမှာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ပညာရေးနဲ့ပတ်သက်လာပြီးဆိုလို့ရှင်ပါနဲ့မှဘယ်လိုမျိုးအတားအဆီးမရှိဘူးပေါ့နော်အဲ့တကြောင်သူတို့အကောင်ဆုံးအခွင့်အရေးပေးချင်လို့ဒီအိန္ဒိယပေဒါကာရီကူလမ် US ပေဒါကာရီကူလမ်နဲ့မြန်မာစာလေးတွေထည့်ပြီးတော့သင်ပေးပါတယ်ခင်ဗျာ
ဒီအခုလက်ရှိမှာရောဒီကျောင်းမှာသင်ပေးနေတဲ့ကျောင်းသူကျောင်းသားဘယ်နှယောက်ရှိပါလဲရှင့်
ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့ကျောင်းသားကျောင်းသူတွေက53ယောက်ရှိရပေါ့နော်ပြီးလို့ရှင်ဆရာဆရာမတွေက9ယောက်10ယောက်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလေး100ထီတော့ကျွန်တော်တို့accept လို့ရတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီနေရာမှာရှိတဲ့ကလေးတွေအားလုံးကဘယ်လိုပြောမလဲ53ယောက်ရှိရဆိုတော့အလုံးကတက်လို့ရတယ်ပေါ့နော်ဒါပေမဲ့တနေ့တည်းနေ၄နှစ်အကြာတော့ပေါ့နော်သူတို့နာဇရီမှာထားပြီးတော့တကယ်ကျောင်းမှာမထားသေးဘူးပေါ့
ဒီလိုပြောရမယ်ဆိုရင်ပေါ့နော်ဒီအိန္ဒိယနိုင်ငံမှာကဒီမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခတွေကိုအထူးကူညီပေးနေတာကဒီဖယ်ရယ်အစိုးရထက်ကိုပြည်နယ်အစိုးရကကူညီပေးနေတာပေါ့လေဆိုတော့အခုဆိုလဲမီဇိုရမ်ပြည်နယ်အစိုးရကအထူးကကူညီပေးနေတာဖြစ်တဲ့အခါကျတော့အခုလိုမျိုးဒီမီဇိုရမ်ပြည်နယ်ထဲမှာဒုက္ခတွေတွေအတွက်ကိုတင်ပေးပေးတဲ့အကြောင်းဖွင့်တဲ့အတွက်ကိုရောဒီပြည်နယ်အစိုးရရဲ့ထောက်ပံ့မှုဘယ်လောက်ရပါလဲရှင့
်အဓိကဖြစ်ပေါ့နော်အဲ့ဒီချမ်ပိုင်ဒစ်စထရစ်ရဲ့ပေါ့နော်ခရိုင်မိုးလို့ပြောမလားပမာလို့ဆိုလို့ရှိရင်ဆိုတော့ DC ပေါ့နော်အဲသူ DC ရဲ့ပြီးလို့ရှိရင် YMA ဆိုတဲ့အဖွဲ့အစည်းအကြီးကြီးပေါ့နော် Young Mizoram Association အဲ့ဒါသူတို့ ਨੇ ပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့အကြောင်းဖွင့်တာဖြစ်တယ်သူတို့ကနေအလို့လူလီတေးမရှိအောင်ပေါ့နော်အပက်ပက်နေကျွန်တော်တို့ကိုငေပြီးတော့ကြောင်းကိုလုတ်ပေးတာဖြစ်ပါတယ်ခင်ဗျအ
ဲ့ဒီကြောင်းလည်းပတ်တဲ့ဈေးကကြတော့ရောဘယ်သူကအကုန်ခံပါလဲရှင
်အကယ်လီဖိုးနီးယားကျွန်တော်အကူနဲ့မှာပေါ့နော်ဘီလင်ဒါနဲ့ဘူဒေါ့တင်ထန်းဒွန်းညာကုန်လုံးစပွန်ဆာလုတ်ပေးတယ်စကူးယူနီဖောင်းမှာအစားဖနတ်ဘောင်းဘီအင်ဂျီဗီလိုရှင်လွယ်အိတ်စာအုပ်တွေအကုန်လုံးဝအလကားနဲ့ကျွန်တော်တို့ပြီးပါတယ်
American ပြည်တော်စု Indianapolis မြို့က Hope for Tomorrow ပညာရေးပရဟိတအဖွဲ့ကိုတည်ထောင်သူ Justin Khan ဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံထဲမှာအချိန်နဲ့မတည်ငြိမ်လို့ပညာကောင်းကောင်းမသင်နိုင်တဲ့ကလေးငယ်တွေနေရာအနှံ့မှာရှိနေတာမို့တနေ့ကျရင်မြန်မာနိုင်ငံမှာလည်းအခုလိုကျောင်းမျိုးတွေကိုဖွင့်နိုင်ဖို့အတွက်သူကမျှော်လင့်ထားပါရဲ့ရှင်။ကျွန်မအစူမြတ်ပါမှာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ။ One click ကလုတ်တချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ဆက်လက်ပြီးသတင်းအမှားမှန်စစ်ဆေးချက် polygraph ကိုတင်ပြပါမယ်။နောက်တိုင်းသတင်းဌာနတွေအနေနဲ့ကိုရီးယားကျွန်းဆွယ်မိုးပြံပူပေါင်းသတင်းတွေဖော်ပြရမှာ မြောက်ကိုရီးယားဘက်ကလွတ်တဲ့ဘူပေါင်းတွေအကြောင်းပဲပြောကြပြီးတောင်ကိုရီးယားဘက်ကလွတ်တဲ့ဘူပေါင်းတွေသတင်းတော့ချန်လက်ထားတယ်လို့ရုရှားအစိုးရသတင်းမှာဖော်ပြပါတယ်ဒါဟုတ်ပါသလားအသေးစိတ်ကိုအချက်လက်အခြေခံပြီးမှန်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်
မြောက်ကိုရီးယားဟာအမိုက်တွေထည့်ထားတဲ့မိုးပြံမှုပေါင်းတွေကိုတောင်ကိုရီးယားနိုင်ငံဘက်လွှင့်တင်လိုက်လို့ကိုရီးယားကျွန်းဆွယ်တင်းမာမှုတွေပြန်မြင့်တက်လာမလားဆိုတဲ့စိုးရိမ်မှုတွေများနေပါတယ်။ဒီကြားထဲရုရှားအစိုးရသတင်းဌာနကဝင်ပြီးအနောက်သတင်းဌာနတွေကအဓိကနောက်ခံကြောင်းရင်းကိုဖျောက်ထားပြီးတော့တောင်ကိုရီးယားကဝါရဖြန့်စာတွေရေးလွှတ်တဲ့မိုးပြံမှုပေါင်းကိစ္စတော့မပြောဘဲဒီအမိုက်ပူပေါင်းတွေကိုပဲအပြစ်တင်နေတယ်လို့ဆိုပါတယ်။ရုရှားအစိုးရဘိုင်းစပော့နစ်ဂလုဘ်သတင်းဌာနကဖော်ပြရမှာမြောက်ကိုရီးယားအမိုက်ပူပေါင်းလွှင့်တင်တာနဲ့ပတ်သက်ရင်အနောက်နိုင်ငံသတင်းဌာနတွေမဖော်ပြတာဆိုပြီးတော့လည်းသတင်းကျင်းညာပါတယ်။ဒါကအထင်မြင်မှားအောင်လုပ်တာပါ။တမာကျန်းစာတွေ၊ဆေးဝါးတွေ၊ကေပော့ဂီတာနဲ့ကိုရီးယားဇလံတွဲတွေပြီးတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုစော်ကားပြောဆိုတဲ့စာရွက်တွေကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေပူပေါင်းတွေနဲ့လွှင့်ပို့နေတဲ့သတင်းတွေအနောက်တိုင်းသတင်းဌာနတွေကအကျယ်အတွင်းဖော်ပြပါတယ်။ဒီလိုဝါရဖြန့်ပစ္စည်းတွေထက်ပြီးမိုးပြံပူပေါင်းတွေပို့လွှတ်နေတာကိုရီးယားစစ်ပွဲကအစပြုပြီးနှစ်ပေါင်းများစွာကြာပြီးဆိုပေမဲ့ Spark နဲ့တရင်ကတော့နှစ်ဖက်လုံးဒီလိုပဲအပြန်အလှန်ဝါရဖြန့်ကြရတဲ့ဆိုတာကိုချက်လှန့်ထားတာပါဒါပေမဲ့မြောက်ကိုရီးယားဆိုရနဲ့မတူတာကတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေဟာပူပေါင်းလွှတ်တင်တာတွေဆက်လုပ်နေပေမဲ့တောင်ကိုရီးယားဆိုရကဒါတွေမလုပ်တော့တာဆယ်စုနှစ်နဲ့ချီကြာခဲ့ပါပြီဒီလိုလုပ်တာကိုလည်းတောင်ကိုရီးယားဆိုရက short ချနိုင်ဖို့လုပ်နေပြီးတော့မြောက်ကိုရီးယားဆိုရဆက်ကြီးစာရွက်တွေပို့လို့ရင်ထောင်ချခံရမယ့်ပြစ်ဒဏ်ချမှတ်မယ်လို့2020ခုနှစ်မှာသတ်မှတ်လိုက်ပါတယ်။ဒါပေမဲ့2023ခုနှစ်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိရမယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီဥပဒေကိုတောင်ကိုရီးယားတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ Spark နဲ့သတင်းဌာနကတော့မြောက်ကိုရီးယားဆိုရကတောင်ကိုရီးယားနယ်စပ်နဲ့ကပ်ပြီးပယ်ထိန်တဲ့ဒုံးကျည်တွေပြစ်လွတ်တာအလူမျိုးလက်နက်တွေကိုတရားမဝင်ဆက်သက်တာနဲ့ GPS ဂျိုးရုဆက်သွယ်လမ်းညွန်စနစ်အသုံးပြုလို့မရအောင်ကြားဝင်နှောက်ရှက်တာတွေအပါအဝင်ပိုဆိုးတဲ့စီးရေးချင်းချောက်မှုတွေလှုပ်ဆောင်တာကိုမဖော်ပြပါဘူးကိုရီးယားနိုင်ငံသားတိတ်ကွာဟလုံးနဲ့လူနေမှုအစဉ်တန်းကြောင်းအခုလိုမိုးပြံပူပေါင်းကိစ္စမှာမြောက်ကိုရီးယားကရန်လိုတဲ့ပုံမျိုးဖြစ်လာစေပါတယ်တောင်ကိုရီးယားကမိုးပြံပူပေါင်းတွေမှာကဘာကျော် K-pop ဂီတတွေကိုရီးယားဇလံတွဲတွေထည့်လွှတ်လိုက်တာကြည့်မယ်ဆိုရင်တောင်ကိုရီးယားကဒီလိုအပျော်စားအာဏာသုံးတဲ့ဤကတီးတန့်အထီးကျန်ခွဲနေခြင်းနဲ့မြောက်ကိုရီးယားနိုင်ငံအတွက်စိန်ခေါ်မှုကြီးတစ်ခုဖြစ်နေပြီဆိုတဲ့ချက်ကိုထောက်ပြနေပါတယ
် VOA ကိုစာပေးပို့လို့လဲဆိုလို့ရှိရင် bamis@voanews.com ကို email နဲ့ပို့နိုင်လို့ VOA ရဲ့ Facebook Messenger ကလည်းပေးပို့နိုင်ပါတယ်အခုတော့သတင်းကြီးချုပ်ကိုပြောပြပေးပါအောင်မယ်ဒေါ်အတ္တန်တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့85နှစ်မြောက်စီဝေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC မှာဇွန်လ9ရက်နေ့17အထိကျင်းပပါမယ်ရုရှားရဲ့ Ukraine ကျူးကျော်စစ်တရုတ်နိုင်ငံရဲ့ရန်လိုတဲ့လုံရက်တွေတိုးလာတာနဲ့ဂါဇာဒေသက Israel Hamas စစ်ပွဲဆတဲ့ပြည်ပကတ်ပြည်လာမကပဲ NATO အဖွဲ့ဝင်အဓိကနိုင်ငံတချို့ရဲ့ဂတိကဝတ်တွေကမေးခွန်းထုတ်စရာဖြစ်နေချိန်မှာအခုလိုထိပ်သီးအစည်းအဝေးဖြစ်လာခဲ့တာပါ။ဂါဇာမှာတော့ Israel ကစစ်စီရေးတိုးချဲ့လာပြီးထောင်ပေါင်းများစွာသောဒေသခံတွေကိုနေရာရွှေ့ပြောင်းခိုင်းတာဟာအပြစ်ရရေးဆွေးနွေးပွဲပေါ်ဆူဆူရွားတက်ရောက်နိုင်တယ်လို့ Hamas ကသတိပေးလိုက်ပါတယ်။ဆွေးနွေးတာပြတ်သွားရင် Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ Israel စစ်တပ်မှာအပြစ်ဝါတာဝန်ရှိတယ်လို့ဟားမတ်ရဲ့ထိတ်တန်းနိုင်ငံရေးကောင်းဆောင် Ismail Haniyeh ရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။အပြစ်ခရဆဲရေးဆွေးနွေးပွဲတွေကိုဒီသတင်းပတ်နောက်ပိုင်းမှာပြသမယ်လို့ခန့်မှန်းရပါတယ်။လာမယ့်ရွေးကောက်ပွဲမှာပြတဲ့ရွေးခံမှုအခိုင်အမာဆုံးဖြတ်ထားတဲ့ကြောင့် American သမ္မတ Joe Biden ကဒီမိုကရက်လွှတ်တော်အမတ်တွေကိုတနင်္လာနေ့မှာစာပို့ခဲ့ပါတယ်။သမ္မတဟောင်း Donald Trump နဲ့စကားစစ်ထိုးပွဲမှာကောင်းကောင်းမပြောနိုင်ခဲ့တဲ့အတွက်ဘေးထွက်ထိုင်ပေးဖို့ပြောနေတာတွေရပ်ဖို့အချိန်တန်ပြီလို့လည်းသမ္မတ Biden ကဆိုပါတယ်။ဖျားသခင်ကတော့ရွေးကောက်ပွဲကနေသူ့ကိုမောင်းထုတ်နိုင်နိုင်မယ်လို့လည်းပြောပါတယ်ခင်ဗျာအခုတော့စီစဉ်ကိုဆုံးသတ်ပြစေဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လို့ရမှုကမတ်သိမ်းထိုက်ပါ VOA ရုပ်သံရမနေ့ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုင်းတိုမီတာ24 40နဲ့51လိုင်းလမီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းကြမှာကြပါစေပြေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်တန်းပါ